Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA America အတန်ရဲ့2023ခုနှစ် April 10ရက်နေ့စနေနေ့မနက်ဖြန်အတန်လွင့်အစည်းအဝေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမှုကြောင့်လည်းပဲအတူပြောပြပေးပါပါယူကရိန်းရဲ့ကောက်ပဲတည်နှံတင်ပို့အခွင့်ကိုတက်တန်းဆက်တိုးဖို့ကိစ္စကိုရုရှားနဲ့တူရကီနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါတယ်အရှိတောင်အာရှမြေမြုပ်မှန်းရှင်းလင်းရေးအတွက်အမေရိကန်အစိုးရကကူညီဖို့ရှိပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့85နှစ်ပြည့်တက်တန်းနေ့ဟာကမ္ဘာ့ကျန်းမာရေးနှစ်2023နှစ်နဲ့တိုက်ဆိုင်နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးကြားမှာပါကိုစုံမှုကြောင့
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းလေးအပြီးမှာတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပ
ါဒီကကံကဝေးဖွဲ့ရအလုံးပြန်လဲခုကံကဝေးရရောတော့ကတ်လို့မရတဲ့ကမ္ဘာဒီကောင်လေးပြန်လဲဆုတ်သွားတာတော့မြတ်ခမရဲဘော်ကြီးရဲ့လောင်းခုနလောင်းလောက်တော့တွေ့တယ်လို့ပြောတယ်
စကိုင်းတိုင်းပလဲနယ်ထဲမှာဒေသခံကာကွယ်ရေးစခန်းတစ်ခုကိုစစ်ကောင်စီတပ်တွေဝင်ရောက်တိုက်ခိုက်တဲ့အတွက်ထိခိုက်ကြဆုံးမှုတချို့ရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်မကွေးတိုင်းဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေသလိုကရင်ပြည်နယ်ရွှေကုတ်ကိုဘက်မှာလည်းအာဏာသိမ်းစစ်ကောင်စီတပ်တွေနဲ့ KNL တပ်တွေအကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ဒါအပြင်မြန်မာပြည်မှာလျှက်စစ်မီးနဲ့လောင်စာဆီပြက်လက်မှုတွေကြောင့်လုပ်ငန်းရှင်တွေအခက်အခဲကြုံနေရတာပါကြုံနေရပါတယ်။မကြမီပဲဒီအကြောင်းအရာတွေကိုအပြည့်အစုံတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့ဘတ်စင်ကန္ဓာတွေဖြစ်တဲ့အမျိုးသမီးကန္ဓာတူတာဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နီးပညာစတဲ့အဘတ်စင်ကန္ဓာတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်ရုရှားနဲ့တူရကီနိုင်ငံခြားရေးဝန်ကြီးနှစ်ဦးတို့ဟာတူရကီနိုင်ငံမြို့တော်အန်ကာရာမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရုရှားရဲ့ဒဏ်မြေဩဇာနဲ့တည်နံပြင်ပပုတ်ကုံတွေကိုအပေါ်မှာကန့်တက်ထားတာတွေကိုပယ်ဖျက်ပေးဖို့နဲ့ကုလသမဂ္ဂကနေဂျန်ဝင်ဆစ်ဆက်ပေးနေတဲ့ပင်လယ်နက်ကနေတဆင့်ယူကရိန်းရဲ့ကောက်ပဲတည်နှံတွေတင်ဖို့နိုင်ရဲ့သဘောတူညီချက်ကိုတက်တန်းတိုးဖို့လည်းသဘောတူညီချက်ရခဲ့ပါတယ
်။ရုစ်တဟလီဗေဂူဘရစီနင်းအီဟရာဂျီနင်းနန်းအွန်းန်ဒကီ
ရုရှားရဲ့ကောက်ပဲတည်နှံနဲ့ဓာတ်မြေဩဇာတင်ဖို့မှုပေါ်မှာတားဆီးတွေကိုဖယ်ရှားသင့်ပါတယ်လို့သဘောတူခဲ့ကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးမက်ဖလုကဘူဆိုဂလူကပြောသွားတာပါ။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ဖ်နဲ့အတူသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်။မေလလည်းအလွန်အထိသဘောတူညီချက်ကိုတက်တန်းတိုးဖို့ရည်မှန်းထားကြောင်းလည်းတူရကီနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဝန်ကြီးနှုတ်ကပင်လယ်နဲ့ကောက်ပဲတည်နံသဘောတူညီချက်ကနေအကောင့်ထဲပေါ်ဖို့အတွက်ပြက်ကွက်မှုတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ဖ်ကအနောက်နိုင်ငံတွေကရုရှားရဲ့လယ်ယာပို့ကုန်တွေကိုအတားအဆီးဖြစ်အောင်ထပ်တိုးပြီးတော့လှုပ်ဆောင်နေမယ်ဆိုရင်ရုရှားကဒီသဘောတူညီချက်ကိုတက်တန်းထပ်မတိုးဘူးလို့ချင်းချောက်ထားတာလည်းဖြစ်ပါတယ်။မနေ့ဇူလိုင်လကချုပ်ဆိုခဲ့တဲ့ပင်လယ်နဲ့သဘောတူညီချက်မှာရုရှားရေတပ်ကနေပိတ်ဆို့ထားတဲ့ယူကရိန်းစစ်ကမ်းတွေကနေတဆင့်ယူကရိန်းရဲ့ကောက်နှံတွေကိုတခြားကုန်စည်တွေကိုဘေးကင်းကင်းဖြတ်သန်းခွင့်အာမခံချက်ပေးထားတာဖြစ်ပါတယ်။ကုလသမဂ္ဂယူကရိန်းနဲ့တူရကီတို့ကရပ်ပေါင်း120တက်တန်းထပ်တိုးဖို့နှောင်းပေးခဲ့ပေမဲ့ရုရှားကရပ်ပေါင်း60ပဲထပ်တိုးမယ်လို့ပြီးခဲ့တဲ့လကပြောထားတာဖြစ်ပါတယ်။
ပါကစ္စတန်အစိုးရကနိုင်ငံရဲ့အနောက်တောင်ပိုင်းဘလူးချီစတန်ပြည်နယ်မှာတိုက်ခိုက်ဖို့စီစဉ်နေတဲ့အစွန်းရောက်စစ်သွေးကြောခွဲထွက်ရေးခေါင်းဆောင်ကိုဖမ်းဆီးထားမိရမိကြောင်းတောက်ကြနေတော့ကထုတ်ပြန်ကြေညာခဲ့ပါတယ်စစ်တပ်ရဲ့ထုတ်ပြန်ချက်မှာတော့ဖမ်းဆီးထိန်းသိမ်းခံထားရသူဂူဇာအီမန်ဟာရှမ်ဘေးဆိုတဲ့အမည်နဲ့လူသိများပြီးသူဟာဘလူးချီစတန် National Army BNA လို့ခေါ်တဲ့အဖွဲ့ကိုတီထောင်သူလို့သိရပါတယ်ဒီအဖွဲ့ကတိုင်းပြည်ထဲမှာပါကစ္စတန်စစ်တပ်နဲ့အတူတူကိုအပေါ်ဒါဇင်နဲ့ချီတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွေ့ပြင်းစင်ထားပါတယ်အီမန်ကိုဖမ်းဆီးခံရတာဟာအီမန်ဖမ်းဆီးခံရတာဟာတယန်ဇာဒပေါ်ကျော်ဝါလာတဲ့ဒီဒေသတစ်ဝိုက်မှာလှုပ်ရှားနေတဲ့ BNI အပါအဝင်အခြားအကြမ်းဖက်အဖွဲ့တွေအတွေ့ကြီးမားတဲ့ထိုးနှက်ချက်တရားဖြစ်တယ်လို့ဆိုပါတယ်အခုလိုဖမ်းဆီးနိုင်ဖို့အတွေ့လာပေါင်းများစွာစီမံခဲ့ရတာဖြစ်ပြီးဒေသများစွာပါဝင်ခဲ့ပုံကိုတော့ထုတ်ပြန်ချက်မှာဖော်ပြထားခြင်းမရှိပါဘူးပြီးခဲ့တဲ့နိုဝင်ဘာလကတည်းက BNI အဖွဲ့ကသူတို့ရဲ့ခေါင်းဆောင်ပါကစ္စတန်လုံခြုံရေးအဖွဲ့တွေဖမ်းဆီးထိန်းသိမ်းခံရတာကိုကြေညာခဲ့ပေမဲ့လောက်တော့ကြာမှပါကစ္စတန်အစိုးရဘက်ကအခုလိုအတိတ်တလင်းသတင်းထုတ်ပြန်တာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာတော့ အာဖဂန်အရှေ့မြောက်ပိုင်းကအမျိုးသမီးတွေဦးစီးလောက်ကန်တဲ့ရေဒီယိုအသံလွှင့်ဌာနတစ်ခုကပြန်လည်ထုတ်လွှင့်မှုတွေကိုစတင်နိုင်ခဲ့ပါပြီ။ဒေတာဘာသာစကားဒါရီလို့ခေါ်မယ်ဆိုရင်စတိုင်းဘာနာဝမ်အမျိုးသမီးအသံလို့နာမည်ရတဲ့အဲ့ဒီရေဒီယိုလိုင်းကမွတ်စလင်ဘွားရင်ဥပုလာမှာတချင်းထုတ်လွှင့်ခဲ့တဲ့အတွက်တာလီဘန်အာဏာပိုင်တွေကလည်းသတင်းတပတ်ကြားပိတ်ခဲ့တာဖြစ်ပါတယ်။တောက်ကြနေမှာတော့ထုတ်လွှင့်မှုတွေကိုပြန်ပြီးစတင်ကြောင်းတာလီဘန်အရာရှိတူးကပြောသလိုအသံလွှင့်ဌာနရဲ့အကြီးအကဲကလည်းအတည်ပြုပြောကြပါတယ်။ဒီရေဒီယိုဌာနကဗရန်ရှန်ပြည်နယ်မှာအသံလွှင့်နေတာ10နှစ်ရှိပါပြီ။အာဖဂန်နစ္စတန်နိုင်ငံရဲ့တဦးတည်းသောအမျိုးသမီးအသံလွှင့်ဌာနလည်းဖြစ်ပါတယ်။အဲဒီမှာဝန်တန်း10ဦးရှိတဲ့နေက6ဦးကအမျိုးသမီးတွေဖြစ်ပါတယ်။တာလီဘန်တွေပြတ်ထန်းထားတဲ့ဥပဒေတွေနဲ့စီမင်းစည်းကမ်းတွေကိုလိုက်နာပြီးဘယ်လိုတေးဂီတမျိုးကိုမဆိုထုတ်လွှင့်တာမျိုးမလုပ်ဖို့သဘောတူခဲ့တဲ့အတွက်ဒီအသံလွှင့်ဌာနကိုပြန်ဖွင့်ခွင့်ပေးတယ်လို့ဗရန်ရှန်ပြည်နယ်ပြန်ကြားရေးနဲ့ယဉ်ကျေးမှုဒါရိုက်တာကပြောပါတယ်။သတင်းတောက်တွေဘေးကင်းရေးနဲ့သတင်းလွတ်လပ်ခွင့်ကိုမြှင့်တင်ပေးတဲ့အာဖဂန်သတင်းတောက်များဘေးကင်းရေးကော်မတီကဒီထုတ်လွှင့်မှုပြန်ပြီးစတင်တာကိုကြိုဆိုလိုက်ပါတယ်။2021ဩဂုတ်လမှာအာဖဂန်ကိုတာလီဘန်တွေတချော့ပြန်သိမ်းခိုက်ဖက်ခဲ့ပြီးတဲ့နောက်မှာသတင်းသမားအများအပြားအလုံးလက်မဲ့ဖြစ်ခဲ့ရတာပါ။ရန်ကုန်ဝင်နေပါတာသတင်းတောက်တွေနိုင်ငံကနေထွက်ခွာသွားတာတွေကြောင့်မီဒီယာတိုက်တွေပိတ်ထားရတယ်လို့အာဖဂန်လွတ်လပ်တဲ့သတင်းတောက်များအသင်းကပြောပါတယ်။တာလီဘန်တွေဟာအမျိုးသမီးတွေကိုအလုတ်ကိုင်အများစုပိတ်ထားတယ်လို့တက္ကသိုလ်ပေါင်းရင်အထမရအထက်ပညာသင်ကြားခွင့်လည်းမပြုပါဘူး။ဂီတကိုတင်ဝင်ပိတ်ထားတာမျိုးမရှိပေမဲ့1990ပြည့်လွန်နောက်ပိုင်းတွေမှာတာလီဘန်အုပ်ချုပ်တော်ကနိုင်ငံတော်မှာရုပ်မြင်သံကြားရေဒီယိုနဲ့သတင်းစာအများစုကိုပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်
။ဗီယက်နမ်အပါအဝင်အရှေ့တောင်အာရှနိုင်ငံတွေမှာစစ်အကြွင်းအကြံမြေမြုပ်မိုင်းတွေနဲ့တခြားပောက်ကွဲစေတတ်တဲ့ပစ္စည်းတွေဖယ်ရှားပေးဖို့အမေရိကန်အနေနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ခဲ့တဲ့နှစ်ပတ်လည်အစီရင်ခံစာမှာပေါ်ပြထားပါတယ်။ကမ္ဘာမြေပေါ်မှာဘေးကင်းစွာရှောင်လန်းနိုင်ရေးအမိပေးထားတဲ့အဲ့ဒီအစီရင်ခံစာအရဗီယက်နမ်၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေအားလုံးမှာပောက်ကွဲစေတတ်တဲ့အကျဉ်းချံဘုံတွေကိုဘေးကင်းကင်းနဲ့ဖယ်ရှားနိုင်ရေးမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။အကြီးမားဆုံးစိန်ခေါ်မှုတွေထဲကတစ်ခုကတော့ရာသီဥတုပြောင်းလဲလာမှုရဲ့တရားမှုဖြစ်ပါတယ်အပူချိန်မြင့်တက်တာရေကြီးမြေပြိုမိုးခေါင်တာတွေလို့ဆိုပါတယ်ဒီလိုတဘာဝဘေးအန္တရာယ်တွေကမိုင်းရှင်းလျေးလုပ်ငန်းတွေကိုနှောင့်နှေးစေတာအပြင်အရင်ကဖုံးကွက်နေတဲ့မပေါက်ကွဲသေးတဲ့အကျဉ်းချံမြေမြုပ်ပိုင်းတွေမြေပေါ်ကိုပေါ်ထွက်လာတာကိုကြုံရတယ်လို့ဆိုပါတယ်ဗီယက်နမ်နိုင်ငံတောင်ပိုင်းဒေသတွေမှာမပေါက်ကွဲသေးတဲ့လက်နက်ခဲယမ်းတွေတိတိတသားများပြားနေပြီး1989ခုနှစ်ကအိန္ဒိချင်းတရုတ်နိုင်ငံနဲ့ဆစ်ဖြစ်ခဲ့တဲ့မြောက်ပိုင်းနယ်စပ်တခြားမှာလည်းမြေမြုပ်ပိုင်းတွေရှိနေသေးပဲလို့အစိုးရခန်းစာကပေါ်ပြပါတယ်ဗီယက်နမ်စစ်ပွဲပြီးအမေရိကန်ရဲ့မဟာမိတ်တွေကျင်းပခဲ့တဲ့ဘုံတွေမြေမြုပ်ပိုင်းတွေကြောင့်1985ခုနှစ်နောက်ပိုင်းလူ4000ကျော်သေဆုံးပြီး6000ကျော်ဒဏ်ရာရရှိခဲ့ကြောင်းဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချီမနစ်ဧပြီလကပြောဆိုခဲ့ပါတယ်လာအိုနိုင်ငံကပောက်ကွဲစေတတ်တဲ့စစ်ပွဲအကျဉ်းချံအများစုကတော့ဗီယက်နမ်စစ်ပွဲအတွင်းလာအိုကွန်မြူနစ်စန့်ကျင်ရေးစစ်ဆင်ရေးတွေမှာအမေရိကန်ရဲ့လေကြောင်းကကျဲချခဲ့တဲ့ဘုံတွေဖြစ်ကြောင်း2019ခုနှစ်အမေရိကန်ကွန်ဂရက်သုတေသနအစီရင်ခံစာမှာဖော်ပြပါတယ်
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5.85 MHz နဲ့လိုင်းလက်မီတာ190 kHz 1.505 MHz တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အကြီးအကဲတိခါရောရဆရာရောဒေါက်တာဆလမ်ကလမ်ဆမ်ဆန်ကိုစစ်ကောင်စီကနေထောင်နှံ6နဲ့ချမှတ်လိုက်ပါတယ်။ဒေါက်တာကလမ်ဆမ်ဆန်အပေါ်မှာပုံမှန်3ခုနဲ့တရားဆက်ဆိုထားတာဖြစ်ပြီးတောက်ကြနေမှာမြကြီးနာအကျဉ်းထောင်တရားရုံးကနေသူ့ကိုမတရားသိမ်းဆက်သွယ်မှုပုံမှန်18မြင်းဆောင်1အတွက်ထောင်နှံ2နှစ်တမတော်အကြီးညိုပြည့်အောင်တွေးထုတ်လှုံ့ဆော်မှု905ကအတွက်ထောင်နှံ1နှစ်အကြမ်းဖက်မှုဥပဒေပုံမှန်52ကကြီးအတွက်ထောင်နှံ3နှစ်စုစုပေါင်းထောင်ဒဏ်6နဲ့ချမှတ်လိုက်တယ်လို့ရှေ့နေဖြစ်သူက VOA ကိုပြောပါတယ်။ဒီထောင်ဒဏ်တွေအတွက်အယူခံဝင်သွားမယ်လို့ရှေ့နေကပြောပါတယ်။2022ဒီဇင်ဘာ5ရက်ကမန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ကနေထိုင်းကိုဆေးကူပို့သွားဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိတယ်ဆိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်။ NUG သမရဒူဝါလက်ရှိလတင်ယဆက်တဝန်ကြီးအဆင့်ရှိတဲ့ဦးတုခေါင်ပြည်ရေးဝန်ကြီးဆံမဒေါ်ဂျာပန်ထရိုတွေနဲ့အတူလိုင်စံမှာတွေ့ခဲ့တဲ့အတွက်အခုလိုတရားစွဲတာလို့တရားရုံးမှာတရားသူကြီးကရှင်းပြပါတယ်။ကျမ်းမာရေးမကောင်းတဲ့အတွက်ဆေးစစ်ဖို့စူးစမ်းစီမှာဖန်ခံရတဲ့ Dr. Clem Samson ye leshi jamma ye chin ni twet midasu ga sait pu ni chaung ne akhu chain thi twet kwen ma ya de bu lo midasu wan tu ga piwe ko pyo ba de
April 9 ye ni ma cha yauk de gaba jamma ye ni ma gaba naingan ni aja ka yoga de ka kwe tai phyat ye ma chi ma de kwa ha che de shi ni de so ra ko covid 19 ku set yoga yeset chan chou swa phaw pya kae de lo gaba jamma ye apwe who nyun cha ye mu chou tetro ka pyo su kae ba de
For all these reasons and more, the world needs WHO now more than ever.
Kabatwa ma COVID-19 jaung lu paung 862 tan jaw phya na kae ya bi lu 6.8 tan jaw tit song kae ya bare. Yasu ni atwin a chi ma song kapeji phit de COVID-19 tai phye yi ko lun kae de 3 nit sa long WHO ga saung yak khe bi kabachi ya aku chein ma WHO ko a yin ga de pu lu at ni de lo le WHO အကြီးအကဲကပြောဆိုခဲ့ပါတယ်ဒီနေ့ကမ္ဘာ့ကျန်းမာရေးနေ့ဟာဒုတိယကမ္ဘာစစ်အပြီးမှာတည်ထောင်ခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့85နှစ်မြောက်နှစ်ပတ်တဲ့နေ့လည်းဖြစ်ပါတယ် WHO အနေနဲ့ရည်မှန်းချက်တွေဆောင်ရွက်နိုင်ခဲ့ပြီးကျန်းမာလိန်နှမျိုးစလုံးအတွက်ကမ္ဘာ့ပြည်မြတ်သက်တမ်းဟာ46နှစ်ကနေ83နှစ်အထိတိုးလာခဲ့ပြီးအစိုးရဆုံးနိုင်ငံတွေမှာအကြီးမားဆုံးအကျိုးမြတ်ရခဲ့တယ်လို့လည်း Tedros ကမှတ်ချက်ပြုခဲ့ပါတယ်ဒါအပြင်ကြောက်ကယောဂါကိုအမြင့်ပြတ်ချေမှုန်းနိုင်ခဲ့တယ်လို့ပိုလီယိုကြောက်ယောဂါကိုအပြစ်ပြတ်ခြေမုံနိုင်ခဲ့ပြီးပိုလီယိုယောဂါကိုလည်းလုံးဝပပအောင်ဆောင်ရွက်နိုင်တာလက်တကမ်းပဲလို့တဲ့အကြောင်းသူကပြောဆိုခဲ့ပါတယ
်။အိန္ဒိယနိုင်ငံမှာစက်တင်ဘာလကစပြီးတော့ကိုဗစ်ကူးစက်မှုတွေတကြော့ပြန်တိုးလာတဲ့အတွက်ယောဂါဆန့်သက်ဆစ်ဆင်းမှုတွေတိုးမြှင့်လုပ်ဖို့ပြည်내တာဝန်ရှိသူတွေကိုအိန္ဒိယဗဟိုအစိုးရကတိုက်တွန်းလိုက်ပါတယ်။ယောဂါအကူးဆက်ခံရသူတွေကိုဆစ်ဆေးဖော်ထုတ်နိုင်ဖို့ကိုဗစ်လက္ခဏာရှိမရှိဆေးဆစ်ပေးမဲ့အရေးပေါ်စင်တာတွေကိုဖွင့်နေပြီးလူမျိုးများကိုတိုးမြှင့်ပြီးတော့ဆေးဆစ်ကြဖို့အိန္ဒိယအစိုးရကပြည်내အာဏာပိုင်တွေကိုတိုက်တွန်းနေတာလည်းဖြစ်ပါတယ
်။လာမယ့်2024ခုနှစ်ဧပြီလ10ရက်နေ့မှာမြောက်အမေရိကတလွားမှာအလုံးစုံနေကြတဲ့ဖြစ်စဉ်ကိုတွေ့မြင်ရဖို့ရှိတယ်လို့အမေရိကန်အမျိုးသားအာကာသနဲ့လေကြောင်းဦးစီးဌာန NASA ကခန့်မှန်းထားပါတယ်။နေကြတာဟာအမေရိကန်နိုင်ငံကို Texas ကနေမိပြည်နယ်အထိပြည်내13ခုကိုကမ်းလှမ်းဖြတ်တောင်ဖြတ်လမ်းကြောင်းကနေဖြတ်တန်းသွားမှာဖြစ်ပါတယ်မက္ကဆီကိုနဲ့ကနေဒါနိုင်ငံရဲ့တချို့ဒေသတွေကလည်းဒါကိုမြင်ရဖို့ရှိပြီးဒီလမ်းကြောင်းအပြင်ဘက်ကဒေသတွေလည်းတစိမ့်တစ်ပိုင်းနေကြတာကိုတွေ့မြင်ရမှာဖြစ်ပါတယ်ပစိဖိတ်ဒေသမှာစတင်မှာဖြစ်ပြီးမက္ကဆီကိုနိုင်ငံကိုဒေသစံတော်ချင်း 17:9 မိနစ်မှာဖြတ်တန်းမယ်လို့ NASA ကခန့်မှန်းထားပါတယ်VOS နေနေမတဲ့ဘက်အတန်းလဲအစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါသတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့အတူပြောပြခဲ့တာပါအခုဆက်လက်ပြီးတော့သတင်းဖိပူချက်တွေကိုဥစားတင်ပြပေးပါမယ်ပထမအဆုံးအနေနဲ့ကတော့ပလဲမျိုးတနယ်ချေးရွာအနောက်ဘက်မှာရှိတဲ့ဒေသခံကာကွယ်ရေးတပ်စခန်းကိုစစ်တပ်ကဝင်ရောက်တိုက်ခိုက်ရာမှာကာကွယ်ရေးတပ်ဖွဲ့တွေဘက်ကကြာဆုံးတာတွေရှိတယ်လို့ဆိုပါတယ်မကွေးတိုင်းမြိုင်မြို့နယ်ထဲမှာလည်းဒေသခံကာကွယ်ရေးစခန်းငယ်တစ်ခုဝင်ရောက်စီးနှင်ခံခဲ့ရပါသေးတယ်စကိုင်းနဲ့မခွေးကဒေသခံကာကွယ်ရေးတပ်ဖွဲ့တွေစခန်းတိုက်ခိုက်ခံရတဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုတော့ကိုရဲမုံကပြောပြမှာပ
ါစကိုင်းတိုင်းပလဲမြို့နယ်အဆက်မှာရှိတဲ့တနယ်ကျေးရွာအနောက်ဘက်ဒေသခံကာကွယ်ရေးတပ်စခန်းတစ်ခုကိုဧပြီ5ရက်မနက်ပိုင်းကစစ်ကောင်စီကလေကြောင်းခြစ်တက်ပစ်ခတ်တာတွေလုပ်ပြီးဝင်ရောက်စီးနှင်ခဲ့တာပါဧပြီ6ရက်ကစစ်ကောင်စီတပ်တွေထွက်ခွာချိန်မှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်နေမြေရှင်းလင်းရင်တိုက်ဆုံနေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်9ဦးကိုတွေ့ရှိခဲ့ရတာပါတနေရွာဟာပလဲမြို့နယ်နဲ့မြိုင်မြို့နယ်အဆက်မှာရှိတဲ့ကျေးရွာတရွာဖြစ်ပြီးအခုလိုစခန်းကိုဝင်ရောက်စီးနှင်တာဟာတရင်ပေးဒလန်ချောင်းလို့ယူဆကြောင်းပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။အဲ့ဒီကနေသိနေတဲ့ဆရာကတက်ဆွဲရတယ်ဒီဘက်ကဘာလားလုံးတာလုံးမနေမရဘူးဒီဘက်ကလည်းဒေသခံကဝေးဖွဲ့ရအလုံးပြန်လဲခုခံကဝေးတာရောတော့ကတ်လို့မရတဲ့ကမ္ဘာဒီကောင်လေးပြန်လဲဆုတ်သွားတာတော့မဟုတ်ဘူး။အဲဒီလိုဆုတ်သွားတဲ့မှာစိတ်စကားကိုရှင်းလင်းရဝင်လိုက်တာရဲဘော်တွေကဝင်တဲ့ကမ္ဘာရဲဘော်တွေရဲ့အဲလောင်ခုနလောင်းလောက်တော့တွေ့တယ်လို့ပြောတယ်ဒီစကားကတော့ပြီးတယ်တကြောကြီးလာထိုးတာဆိုတော့ကျတော့ဒလန်ကောင်းလို့ပဲလို့ကျွန်တော်တို့မြင်နေရဒလန်ကောင်းကောင်းလေးကဒီနေရာဒီနေရာဆို location တိကျပြောပြတာလို့လည်းသိနေတော့ channel တိုင်းတော့မသိနိုင်ဘူ
းစစ်တပ်ကအခုလိုလေကြောင်းကတိုက်ခိုက်ပြီးဝင်ရောက်စီးနှင်တာအပြင်တစ်ဖက်မှာလည်းပလဲနယ်တွေကကြေးရွာတွေမှာနေမြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေကရှိနေပါသေးတယ်။ဧပြီ6ရက်မနက်ပိုင်းမှာလည်းပလဲမြို့နယ်ထဲမှာနေမြေရှင်းလင်းနေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေချောင်းသားကျေးရွာနဲ့ ကန်တော့ကျေးရွာချမှာတိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်3ဦးကြာဆုံးခဲ့တယ်လို့စစ်တပ်ဘက်ကလည်း10ဦးခန့်သေဆုံးတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။ဒါနဲ့ပတ်သက်လို့ VOA ကတီးခြားအတိမပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ဧပြီ6ရက်မှာပလဲမြို့တနယ်ကျေးရွာကကာကွယ်ရေးစခန်းကိုဝင်ရောက်စီးနှင်ပြီးထွက်ခွာသွားတဲ့စစ်တပ်ဟာအဲဒီနေ့မှာပဲမကွေးတိုင်းမြိုင်မြို့နယ်ညောင်ရွာကျေးရွာနီးနားမှာရှိတဲ့ကာကွယ်ရေးတပ်စခန်းတစ်ခုကိုလည်းဝင်ရောက်စီးနှင်ခဲ့ပါသေးတယ်။ကားနဲ့ဆိုင်ငယ်ရီမီရှုခံခဲ့ရပြီးလူသေးဆုံးတာမရှိဘူးလို့မြန်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတာဝန်ခံဘိုလက်ရကပြောပါတယ်
ကျွန်တော်တို့ကစကံတော့ပါတယ်ပကကအခွဲပေါ့ကြီးရွာပကပါဘူးကလေးတွေကတော့ဘူးမရှိဘူးတိုင်းလဲကားနဲ့စီးရယ်ဆိုင်ငယ်ငါးစီးရယ်ဒီချက်ကလည်းမရှိပါဘူ
းစကံကိုဝင်ရောက်မစင်းနှင်းမီရပ်ပိုင်းအလို့ကလေးကစစ်တပ်ကလေရင်တွေ drone နေနဲ့ကင်းထောက်တာတွေပြုလုပ်ခဲ့တယ်လို့လည်းကာကွယ်ရေးအဖွဲ့တွေကပြောပါတယ်ဒါအပြင်မြေပြင်မှာလည်းစစ်တပ်ကိုမိုင်းဆွဲတိုက်ခိုက်တာတွေပြုလုပ်တာတွေရှိနေပြီးစစ်ရေးကတင်းမာနေပါတယ်။ဒီရပိုင်းထဲမှာပဲစကိုင်းနဲ့မကွေးတိုင်းကဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းတွေကိုစစ်တပ်ကပိတ်မှတ်ထားကစီးနင်းတာတွေလုပ်နေတာပါ။မတ်လ30ရက်ကလည်းစကိုင်းတိုင်းမြောင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်စခန်းတစ်ခုကိုစစ်တပ်ကဝင်ရောက်စီးနင်းတာတွေလုပ်ခဲ့လို့အပြန်အလှန်ပြစ်ခတ်တာတွေဖြစ်ခဲ့ပြီးမြောင်ပြည်သူ့ကာကွယ်ရေးအဖွဲ့တရင်တက်ကဒုတရင်မှုဘိုးစင်ရိုင်းနဲ့တပ်ဖွဲ့ဝင်2ဦးတေဆုံးခဲ့ပါသေးတယ်ခင်ဗျာ။
ဒါကတော့သခိုင်းမကွေးဘက်ကတိုက်ပွဲအခြေအနေတချို့ကိုကိုရဲမွန်ပြောပြသွားတာပါဆက်လက်ပြီးတော့ကရင်ပြည်နယ်ရွှေကုတ်ကိုဒေသကအခြေအနေကိုပြောပြပါဦးမယ်ကရင်ပြည်နယ်မြောက်ရီရွှေကုတ်ကိုဒေသကကျေးရွာတွေမှာစစ်ကောင်စီနဲ့မေချားဆောင်ပူပေါင်းတပ်ဖွဲ့တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL ပူပေါင်းစစ်ကြောင်းတွေဟာဧပြီလ9ရက်နေ့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ထိုင်းဘက်ကိုစစ်ပြေးဒုက္ခတဲ့8000ထက်မနည်းရောက်ရှိနေပြီလို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောဆိုပါရဲထိုင်းအာဏာပိုင်တွေဘက်ကလည်းလုံခြုံရေးတွေတိုးမြင့်ချနေပြီးကန့်သတ်ချက်တွေထုတ်ပြန်နေပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်မတ်အေးအေးမှကဆက်ပြောပြမှာပ
ါစစ်ကောင်စီနဲ့နေကြားဆောင်တက်ပူးပေါင်းထားတဲ့တပ်ဖွဲ့တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပူးပေါင်းစစ်ကြောင်းတွေဟာဧပြီလ9ရက်နေ့မှလည်းတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ဧပြီလ9ရက်နေ့ညနေပိုင်းမှာထိုင်းဘက်ကိုစစ်ဘေးရှောင်တွေထပ်ပြီးတော့တိုးလာနေကြောင်းစစ်ဘေးရှောင်တွေကိုအစားအသောက်များအကူအညီပေးနေတဲ့အဝေးရောက်အေရောက်တွေအသင်းရဲ့တွဲဖက်အတွင်းရေးမှူးကိုအောင်မင်းစိုးကအခုလိုပြောပြပါဗျ။
ဒီနေ့မှလည်းဒီနေ့ညနေပိုင်းမှလည်းတိုက်ပွဲဆက်ပြီးတော့ထပ်ကူလာကြတယ်။ထပ်ကူလာကြတော့အခုကတော့ကျွန်တော်တို့ပထမဆုံးကတော့အလုံးစင်းကောက်ထားတဲ့အရာက6000ကျော်လောက်ရှိတာကဒီညနေမှလူတွေပြန်ပေါင်းလိုက်တဲ့အခါကျတော့6000ကျော်မကတော့8000ဝန်းကျင်လောက်ရှိတယ်။အဲ့တော့8000ဝန်းကျင်လောက်မှာခလေးကတဝက်လောက်ပါတယ်။ခလေးဦးကြီးကအသက်ဆက်ရှင်နဲ့အောက်ခလေးကတဝက်လောက်ပါတယ်မှာ။တကြောပေါ်ရှစ်ခုကဝန်းကျင်လောက်မှာရှိတဲ့ရွာတွေကနေပြီးတော့လာကြတာများတယ်။ရှစ်ခုကတော့ခိုးလို့ရှိချင်ပြီးတော့ကူးလာတာမရှိသေးဘူး။ကျွန်တော်ရှစ်ခုကပတ်ဝန်းကျင်ရွာတွေကတော့ကူးကြတာတွေ့ရတယ်။
တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ညနေပိုင်းမှာတော့တောင်ရင်မြေကြီးကတစ်တောတွေအတွင်းမှာနေထိုင်နေတဲ့စစ်ဘေးရှောင်တွေဟာဘေးလူရာကိုထပ်မံရွှေ့ပြောင်းနေရပါတယ်။ထိုင်းစစ်တပ်ကတော့အဲ့ဒီစစ်ဘေးရှောင်တွေကိုပြောင်းဦးစီတွေထားတဲ့ဂိုဒေါင်တစ်ခုကိုရွှေ့ပြောင်းပေးခဲ့ပါတယ်။တပ်ပြည်နဲ့ဒုတိယအုပ်ချုပ်ရေးမှူးလဲစစ်ဘေးရှောင်တဲ့သူတွေကိုလာရောက်ကြည့်ရှုပြီးလူသားချင်းစာနာတဲ့အကူအညီတွေပေးနေကြောင်းဒါအပြင်လုံခြုံရေးပါတာဝန်ယူထားတယ်လို့လည်းသတင်းတောက်တွေကိုအခုလိုရှင်းပြခဲ့ပါတယ်။တပ်ပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးမစ္စတာဆူရဖုံဝွန်ဆွတ်ဖိဆန်ကထိုင်းနိုင်ငံအနေနဲ့လူသားချင်းစာနာမှုကိုပြသတဲ့အနေနဲ့စစ်ဘေးရှောင်တွေဘလောက်ပဲဝင်လာပါစေအစွမ်းကုန်ကူညီသွားမှာဖြစ်ပါတယ်။အခုလည်းသက်ဆိုင်ရာ NGO တွေနဲ့အတူပူးပေါင်းလှုပ်ဆောင်နေပါတယ်ဆိုပြီးသတင်းတောက်တွေကိုပြောကြားခဲ့ပြီးအခုချိန်မှာစစ်ဘေးရှောင်ပြည်သူတွေရဲ့လုံခြုံရေးကိုပါစောက်ရှောက်ပေးသွားမှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်။ AB လ9ရက်နေ့မှာတော့လုံခြုံရေးတိုးထားပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေအများအပြားလာလို့မရအောင်ကန့်သတ်ထားမှုတွေလည်းရှိနေပါတယ်။စစ်ဘေးရှောင်သူတွေကိုအကူအညီတွေလာပေးမယ်ဆိုရင်မဲဆောက်နဲ့မဲလမမြို့ပိုင်ရုံးတွေကထောက်ခံစားတွေယူလာရမယ်ဆိုပြီးစိုင်းဖုတ်တွေမှာရေးပြီးကန့်သတ်ထားတာတွေလည်းရှိနေပါတယ်။ဒီညနေမှာတော့သမင်းသွားပို့တဲ့အခါမှာလုံခြုံရေးတွေတင်းကျပ်ထားတယ်ဆိုပြီးကိုအောင်မင်းစိုးကပြောပြပါတယ
်။တဲဖို့ဂေးရောဟိုင်ယက်ဂေးပါပေါ့။ဟိုင်ယက်ဂိတ်ဆိုလို့ရှိရင်ဒီနေ့ကျွန်တော်တို့ထမင်းပပိုးတဲ့အခါမှာစကားကငါးစီးကာကြီးတွေနဲ့ငါးစီးလုံးလုံးရေးပြည့်ယူထားတယ်
ဒါအရင်ကဆိုလို့ရှိရင်ကျွန်တော်တို့သမင်းပပလို့ရှိရင်တို့ကဝင်ပေးပြီးမယ်ဒီနေ့ကျတော့ဝင်ကိုတို့စစ်စစ်တယ်အထဲကောင်းမောင်းတဲ့လူတယောက်ပဲဝင်သွားပြီးတော့အထဲမှာသမင်းဟင်းတွေပတ်ချပြီးတော့တက်ထွက်နိုင်တဲ့ဖုန်းအိမ်သားနဲ့စီပေးဆောင်တွေကတော့လက်တလုံးမှာနေရာထိုင်ခင်းအစားအသောက်စောက်ရည်တွေအရေးပေါ်လိုအပ်နေပြီလူအများစုဖြစ်နေတဲ့အတွက်အိမ်သားတွေလည်းလိုအပ်နေတာပါမြန်မာလူလူတွေကစုပေါင
ဒီနေ့အတွက်လည်းမလုံလောက်မှုတွေလည်းရှိနေပြီးအများစုကတော့မြေကြီးပေါ်မှာအိတ်ဆက်ရသူတွေလည်းအများပြားရှိနေပါတယ်ရှင်ဒါကတော့ဂရင်ပြည်နယ်မြဝတီအနေရွှေကုတ်ကိုဒေသကတိုက်ပွဲတွေအခြေအနေနဲ့စစ်ပြေးဒုက္ခတွေအကြောင်းကိုဗီအိုအေသတင်းတော့မှတ်အေးမှာပြောပြသွားတာပါဆက်လက်ပြီးတော့မြန်မာနိုင်ငံထဲမှာလျှက်စစ်မီးနဲ့လောင်စာပြတ်လတ်မှုတွေကြောင့်အခက်အခဲကြုံနေရတဲ့အကြောင်းကိုပြောပြပါဦးမယ် မြန်မာနိုင်ငံမှာပြီးခဲ့တဲ့လပိုင်းကစပြီးတော့လျှက်စစ်တပ်အဖွဲ့ဝင်မှုပုံမိုးနည်းလာတဲ့အတွက်နယ်မြို့တွေမှာပါအခက်ကြုံနေရတဲ့အပြင်မီးစက်မောင်းမှုစက်သုံးစီလဲဝယ်မရတာကြောင့်စီးပွားရေးလုပ်ငန်းတွေပါအကြီးအကျယ်ထိခိုက်လာနေတယ်လို့စီးပွားရေးလုပ်ငန်းရှင်တချို့ကပြောပါတယ်။ဘာကြောင့်အခုလောက်အထိမီးတွေပြတ်နေပြီးစက်သုံးစီတွေကလည်းဝယ်လို့မရလောက်အောင်ခက်ခဲလာတာပါလဲ။ပြည်သူတွေဘာအခက်အခဲန
ဟုတ်ကဲ့အခုမေးပို့ပြက်လာတာကိုအမည်မဖော်လိုတဲ့စီဝါရေးလုပ်ငန်းရှင်တူက
ဖေဗူလာကမရှာဇန်ကနေစပြီးတော့မီဒီယာထပ်စိတ်စိတ်လေးပြက်လာတယ်လို့နေရီဆိုရင်တော့ပိုဆိုးတာပေါ့ရန်ကုန်မှာကတော့ဖေဗူလာကမရှာဇန်လောက်ကနေစပြီးတော့အချိန်နဲ့မီးပေးဖို့ဆိုပြီးတော့တရားဝင်ထုတ်ပြန်ပြီးမီးအောင်တက်အောင်ရှော့ချပစ်လိုက်တယ်အဲ့ချိန်ကနေစပြီး၄နာရီကနေပြီးတော့အခုဆိုရင်ရန်ကုန်မှာ၈နာရီပြီးတော့ဒါတရားဝင်တက်မှတ်တယ်ဟာတရားဝင်ဖြစ်တဲ့ဟာတော့ညာကြီးဖြစ်လာတယ်အခုဆိုရင်နေရီမှာဆိုရင်တရက်ကို၄နာရီလောက်ပဲပြီးတော့တဲ့သဘောဖြစ်နေတယ်အဲ့ဒါတရားဝင်ပြီးရဟာပေါ့ကြားထဲမှာလည်းအရင်တင်တက်လို့ပြက်နေတယ
်အခုလိုတရားမဝင်မီးပြက်တာများလာပြီးအခုနောက်ဆိုပိုဆိုးလာတာဘာကြောင့်ဖြစ်နိုင်တာကိုလည်းနောက်အမည်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တူက
ဒီအပိုင်းမှာတော့မီးပြက်တောင်တာပို့ပြီးတော့ဆိုးဆိုးရွားဖြစ်လာပါတယ်ပထမဆုံးတစ်ခုကတော့အရင်တည်းကဟိုမြန်မာနိုင်ငံတနိုင်ငံလုံးရဲ့သုံးဆမှုအားရ90အကန့်လုံးလောက်ကိုပဲထုတ်ပေးနိုင်တာလေအဲ့တော့စုစုပေါင်းဆက်တက်စင်အင်အားက4800ကျော်မီဂါဝတ်လောက်ရှိတယ်လို့ဆိုပေမဲ့တကယ်ထုတ်ပေးနေတာ4000ပတ်ဝန်းကျင်လောက်ထုတ်ပေးနေတာအဲ့ဒီကာလအတွင်းမှာ V power LNG gas နဲ့ထုတ်တဲ့စက်ရုံတစ်ရုံပေါ့နော်တာဂီတာမာရဲ့ဒီလိုဝါစီမံကိန်းရဲ့နှစ်ခုပေါင်း60မီဂါဝတ်က950လောက်ထုတ်တာအဲ့ဒီအတရရက်သွားတယ်နောက်ပြီးတော့အခု Lobita ကနေပို့နေတဲ့တာဝါတိုင်းနေကြားထဲမှာကျချူခါရီလို့ပြောတယ်အဲ့ခါကျတော့အဲ့ဒါလည်း150လောက်ဒီ National Grid ထဲကိုဝင်မလာဘူးအဲ့တော့တစ်ထောင်လောက်အဲ့ထက်မှပြတ်သွားတော့ပထမ4000လောက်ကနေ3000မီဂါဝတ်လောက်ပဲထုတ်နိုင်တော့တယ်လို့သိရတယ်အဲ့ခါကျတော့စုစုပေါင်းသုံးနေတဲ့ဝင်အားထက်ရင်ထဲကလည်းတစ်ဝက်လောက်ပဲပေးနေနိုင်တာအဲ့ထက်မှ25ရဲ့လောက်ကထပ်ပြီးတော့ပြတ်သွားတဲ့ခါကျတော့အခုလိုမျိုးအချိန်ပိုင်းဖြတ်ပြီးတော့ပေးရတာမျိုးတွေဖြစ်တာ
ဘာကြောင့်အဓိကခုလောက်ထိဖြစ်လာနိုင်တာကိုလည်းအရင်စီးပွားရေးလုပ်ငန်းရှင်က
အဓိကတော့နိုင်ငံခြားငွေ shortage ဖြစ်တာပေါ့အားနေသွားတယ်ပေါ့ဒီကျွန်တော်တို့အစိုးရပြီးနေတဲ့မီးတွေမလုံတော့ဘူးနောက်ပြီးတော့အခုနောက်ဆုံးကျွန်တော် international LNG နဲ့ပြီးတဲ့ people ကတင်မောကြီးကထွက်သွားတယ်ပေါ့နောက်ပြီးတော့အခုမူရင်းကလည်းကုန်သွားပြီဆိုတော့ပုံစံတိုင်းငွေရသည်မှာဖြစ်လေဖြစ်တာတချို့ကတော့အတိုင်းပဲမီးတအားကိုလုံတော့မပြီးနိုင်တော့တဲ့အခြေအနေကြားထဲမှာလည်းအဓိကဒေါ်လာ shortage နိုင်ငံသားတုံးငွေပေါ့လိုအပ်ချက်ကြီးတဲ့အချိန်မှာမဖြည့်ဆည်းပေးနိုင်တဲ့အတွက်ကြောင့်မလို့အပြင်မှာဒီမိဆက်တွေလည်းဝတ်ပတ်စားသုံးစီစရိတ်တွေတက်လာတယ်အဲ့ဒီဟာတွေအားလုံးပေါင်းစုံလိုက်တဲ့အချိန်မှာမိရဲ့ပြဿနာအကြီးကြီးဖြစ်နေတာပေါ့အ
ဲ့ဒီတော့ဒီမိပြက်စီဝဲရခက်တာရဲ့တက်ရောက်မှုကိုမေးရမှာဒီနောက်စီးပွားရေးလုပ်ငန်းရှင်က
လူနေအိမ်တွေအတွက်လည်းဆိုတာပဲလူနေအိမ်တွေအတွက်မှလည်းမိရအနေလာတဲ့အချိန်ကပြတ်တဲ့အချိန်များနေတာပေါ့ကိုယ်ပိုင်မီးစက်တွေဝယ်ပြီးသုံးကြတဲ့သူတွေရှိတယ်။နောက်အင်ဗတ်တာတွေသုံးတဲ့သူတွေရှိတယ်။အင်ဗတ်တာတွေတော့မှဘက်ထရီအပြတ်တဲ့ဖို့အချိန်မလောက်ဘူးပေါ့နော်။နောက်ကစက်ယုံတွေနောက်ဆေးယုံတွေပေါ့။ကျွန်တော်ဆီမှာဆိုလဲဒီစက်တန်တညာညာနဲ့ပေါ့။မီးပြတဲ့အချိန်များနဲ့ခါတော့မီးစက်တွေနဲ့နှုတ်ပြီးတော့အလုပ်လုပ်ကြရတယ်ပေါ့။အဲ့ခါကျတော့လဲပုံမှန်လက်စစ်ခါပေးရတာတဲ့ဒီဇယ်ဖို့ပေးရတယ်ဟာပုံများတာပေါ့။အဲ့တော့တဖြည်းဖြည်းနဲ့73ဒီဇယ်စီးတွေလည်းတဖြည်းဖြည်းပြတ်လာတယ်လို့ပြောတယ်။ဒီဒီဇယ်ဝယ်ရတာလဲခက်လာတယ်။အဲ့တော့ဂျန်နရေတာတွေလည်းလဲဖို့လဲခက်လာတယ်။အဲ့တော့ဈေးလည်းပိုကြီးလာတယ်။တချို့စက်ယုံတွေဆိုရက်နာထားတယ်။ ီသူတွေကတော့အခုလိုလက်ရှိနိုင်ငံရေးအခြေအနေစီးပွားရေးအခြေအနေတွေအကျတဲ့တွေထဲမှာများစွာသောဒုက္ခတွေတွေနေအခုလက်ဆက်မီပြန်လို့ဒုက္ခတစ်ခုဖတ်လို့တာပေါ့ဗျာပူတယ်ပိုက်တယ်ကုန်စည်တုံးတွေပူတက်လာတယ်ဒီဒုက္ခတွေအခုအချိန်ကြီးတော့ခံနေရတော့ပေါ့ဗျာ
ဒီသက်ရောက်မှုအကျိုးဆက်အပေါ်မှာအရင်စီးပွားရေးလုပ်ငန်းရှင်ကလည်
းဒီတူတူပါဓမီချက်တာတို့ကြည်တရောဆင်းရဲမှုမှာဒီမရှိဘာမှလုပ်တော့မရဘူး။ကျန်ကွာကြတော့လေ။ဒီတင်မှုမိဇက်ပြဿနာကလည်းမိဇက်ကိုထဲဖို့စီ73စီကလည်းအခုကပြတ်တလောဖြစ်သွားပြီ။ကိုအိမ်မှာတုံးမဲ့မိဇက်အကကိုတုံးဖို့ဒီဇယ်လိုက်ရှာဖို့ကစိုင်းမှာဝေးလို့မရတော့ဝေးအောင်လို့အရင်တော့ကတော့တောင်းတယ်ဆိုတော့ကျွန်တော်တို့စိုင်းကြီးရဲ့စိုင်းပုတ်တွေမှာတော့ဈေးစီပဲစီပဲကားနေတော့ထည့်လို့ရပါတယ်။ဒါပေမဲ့အပြင်မှာနေရီမှာရန်ကုန်မြို့ပြင်ထွက်လိုက်အဲဒီစိုင်းကြီးရဲ့ကတ်စီရဲ့ plus 600နဲ့တထောင်ကြားမှာတလီတောင်ဖြတ်ပေါင်းရောင်းနေပေါ့ကြတော့လူ8000မခံနိုင်ကြတော့ဖြစ်နေတယ်အပြည့်ရီပြောသူကဒီဖုန်းမှာ charging တင်မှုတော့မရတော့ဘူး။အောက်ကနေသာဖြစ်လိုက်။ဒါတော့မှခုမှနွေရာသီစာလုံးရေးစာပဲရှိသေးတယ်။ဆိုတော့နောက်ပိုင်းကျရင်တော့ကျွန်တော်တို့စူတောက်ရုံမှာတပါဘာဆက်လို့မလို့မသိဘူးပေါ့။တော်တာချိုးလက်ချိုးပဲလီနဲ့ဖြစ်စီမလဲတော့လက်ရှိစတေမခံဝဲလူတွေအပေါ်ဝဲမှုတည်တော့မယ်။
အဲဒီတော့ဒီပြဿနာတွေကိုဘယ်လိုဖြေရှင်းသင့်ပါလဲလို့မေးရမှာဒီနောက်စီးပွားရေးလုပ်ငန်းရှင်က
ဒီအမျိုးသားလေးစက်တာရရှိစီမံကိန်း 2015-2030 ပေါ့လေ National Electrification Plan ဆိုပြီးတော့ဆောင်ရွက်နေကြတာအရှိအဟုန်ရလာကစားပေါ့နော်2019ဒီဇင်ဘာမှာဆိုရင်ဒီတနင်္ဂနွေလုံးလက်စက်တာအသုံးဆွဲမှုရဲ့90%ကတော့ရပြီဆိုပြီးတော့ကြေညာခဲ့တယ်လေအဲ့တော့2023ခုနှစ်ဒီနေ့ဒီချိန်လောက်ဆိုခုနကတွက်ခဲ့တယ်လို့ပေါ့65,500လောက်ရပြီလို့ဖြစ်ခဲ့မယ်အခုတကယ်တမ်းရှိနေတာ35,000လောက်ပဲရနိုင်တဲ့အခြေအနေမျိုးဖြစ်တာပေါ့အခုလိုအခြေအနေမှာတော့နိုင်ငံရေးအခြေအနေစီးပွားရေးအခြေအနေကရှုရှုခန့်နေသေးတဲ့အခါကြတော့လေပညာရေးအခြေအနေတွေနောက်တခြားတော့လူမှုရေးအခြေအနေတွေအများကြီးရိုက်ခတ်မှုတွေရှိတယ်ဒီရက်စက်ကိစ္စလည်းဒီတိုင်းပါပဲအဲ့တော့ဒီမြန်မာနိုင်ငံရဲ့ဒီမြို့သားလက်စက်တအားရရှိရေးစီမံကိန်း15နှစ်စီမံကိန်းရေးဆွဲခဲ့ပေါ့နော်အဲ့ဒီဟာကိုတိတိကျကျပြန်ပြီးတော့တော့အကောင်းဆုံးဖြစ်အောင်လုပ်သွားဖို့လိုပါတယ်သို့တော်လည်းငွေအခြေအနေနောက်စီးပွားရေးအခြေအနေတွေကိုအများကြီးပါ
ဒီလက်စစ်တားစီမံကိန်းထဲမှာနျူကလ িয়ার စွမ်းအင်မပါပဲလောင်စာဆီစွမ်းအင်ဖြင့်ပုံမှန်ရေအားလက်စစ်နဲ့ခင်မီနေအောင်ကြီးလေအားသုံးလက်စစ်ထုတ်လုပ်မှုတွေပါတယ်လို့ကြန့်ကျင်သူတွေကဆိုပါတယ်ခင
်ဗျာဒါကတော့မြန်မာပြည်ထဲမှာလက်စစ်တားပြလည်နေပြီးလောင်စာဆီရှားပါတဲ့အတွက်တက်ရောက်လာတဲ့အကျိုးဆက်တွေအကြောင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြောပြသွားတာပါVOS အနေနဲ့မနက်ဖက်တန်လွဲ့စီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေတာပါမကြာမီပဲအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဦးမှာဖြစ်တဲ့အတွက်ဆက်လက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ
် VOS American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOS American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ်Tancom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့စနေနေ့မနက်ဖက်ရေဒီယိုအတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 12113ညလိုင်းနိုမီတာ40 kHz 9413ညလိုင်းနိုမီတာ51 kHz 9805တို့ကနေထုတ်လွှင့်တာဖြစ်ပါတယ်ဆက်လက်ပြီးတော့ဘတ်စင်ကန္တာတွေဖြစ်တဲ့အမျိုးသမီးကန္တာသုတဆုံးနဲ့အမေရိကန်တခွင်သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်အောင်မှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့အမျိုးသမီးအစီအစဉ်ကိုတင်ပြပေးပါမယ်ဒီတစ်ပတ်တင်ပြထားတဲ့အကြောင်းအရာကတော့လက်နက်ကင်လှူရှားမှုအပါအဝင်မြန်မာနိုင်ငံရဲ့အာဏာရှင်စန့်ကျင်ရေးလှူရှားမှုတွေမှာအမျိုးသားအမျိုးသမီးလိင်စိတ်ခံယူမှုကွဲသူပါမကြံလူငယ်လူကြီးအရွယ်ဆုံးရဲ့အင်အားတွေကိုထိတိယောက်ယောက်အသုံးပြုနိုင်မှပန်းနိုင်ကိုအမြန်ဆုံးရောက်လိမ့်မယ်လို့အမျိုးသမီး PDF စစ်တီရဲဘော်တူတာကပြောဆိုပါတယ်အာဏာရှင်စန့်ကျင်ရေးလှူရှားမှုတွေမှာအမျိုးသမီးတွေအများအပြားပါဝင်နေပေမဲ့ ရှေ့တန်းဦးဆောင်မှုနေရာတွေမှာပါဝင်မှုနည်းနေတာဟာကို့မှာရှိတဲ့ဆွမ်းအားတွေကိုအပြည့်အဝအသုံးမချရရောက်တယ်လို့လေးလာသုံးသပ်သူဒေါ်မီမီဝင်းဘတ်ကထောက်ပြပြောဆိုပါတယ်။အမျိုးသားအမျိုးသမီးလုံနိုင်ရည်အမျိုးသားအမျိုးသမီးလုံကင်နိုင်ရည်ဆွမ်းအားတွေကိုဘယ်လိုအကောင်းဆုံးစုစည်းနိုင်ပါမလဲ။အမျိုးသမီး PDF ရဲဘော်တူတာနဲ့ American စစ်မှုထမ်းဟောင်းလည်းဖြစ်တဲ့စစ်မှုရေးရာကျွမ်းကျင်သူပညာရှင်တူဖြစ်တဲ့ဒေါ်မီမီဝင်းဘတ်တို့နဲ့မက်ခင်ဖြူထွေးတို့ကဒီတစ်ပတ်မှာဆွေးနွေးထားပါတယ်။
There's a path we must choose sometime. Gotta stand up and fight sometime. ကိုစားပြမှုအပိုင်းကိုကြည့်မယ်ဆိုလို့ရှင်ရဲ့ဒါအမျိုးသမီးဒီလူရည်ရဲ့50 60ရာခိုင်နှုန်းရှိတယ်ဆိုလို့ရှင်ကိုစားဒီဥစားမှုအခမ်းကဏ္ဍမှာလည်းဒီ50 60ရာခိုင်နှုန်းရှိမနေတာကရောဘာကြောင့်လို့ထင်လဲရှင
်အဓိကကတော့ကျမတို့အမျိုးသမီးတွေကဒီကိုလိုတဲ့စိတ်ကြံရှိနေတုံးပဲလို့ကျမကတော့ထင်တယ်ကိုကိုတိုင်းကမိကိုလိုတဲ့စိတ်ကိုမဖြောက်ထားတဲ့အတွက်ကြောင့်ရှေ့ကိုကိုတိုင်းထွက်မရက်မိဘူးလို့ပဲအဲတုံးတက်ပါတယ်။နောက်တစ်ခုကရှေ့မှာရှိနေတဲ့သူတွေရှိနေသေးတဲ့အတွက်ကြောင့်ငါတို့ကရှေ့ကိုထွက်ရစရာမလိုသေးဘူးဆိုတာမျိုးတွေတုံးတက်မိတဲ့အဲကိုပေါ့နော်ကိုရောအဲမျိုးသမီးတို့တရားလုံးရောကိုစားပြုပြီးတုံးတက်လိုက်တဲ့အခါမျိုးမှာအာငါတို့ကနောက်ကပဲတန်ဖိုးပါတော့မယ်ဆိုတဲ့အနေထားကိုကိုကိုတိုင်းရက်တီမိနေတယ်လို့ထင်ပါတယ်အဲ့ဒါကြောင့်ရှေ့ကိုမြောက်ဘူးလို့ပဲထင်ပါတယ်ဟုတ်ကဲ့ပါ
ဆိုတော့အမျိုးသမီးတွေကိုတိုင်းကိုကသူတို့ရဲ့သူတို့လုံနိုင်ပါမလားဆိုတဲ့ဟာကို short တွေ့တဲ့အနေထားမျိုးလို့နားလဲပါတယ်ဒါကလည်းအစဉ်အဆက်ဒီလူမှုအတိုင်းဝိုင်းအတွင်းမှာသူတို့ကြုံတွေ့လာရတဲ့သူတို့သိလာရတဲ့နားလဲလာရတဲ့ရဲ့လွှမ်းမိုးမှုလည်းအများကြီးရှိနိုင်တယ်လို့တော့ထင်ပါတယ်ဟိုမလုံနိုင်ဘူးဆိုတာလုံနိုင်ပါတယ်ဆိုတာကိုရှေ့ကနေပြီးတော့မှလမ်းကြောင်းပြရင်တော့အပြောင်းလဲတွေကပုံမြင်လာရမယ်လို့တော့ကျွန်တော်တော့ထင်ပါတယ်အဲဒေါ်မီနီဝင်းဘတ်ရောဘယ်လိုများတုံ့တက်မိလဲရှင
်ဟုတ်တယ်အဲ့ဒီဥစ္စာလည်းမြန်မာအမျိုးသမီးတွေမကပါဘူးဒီဥစ္စာကျွန်တော်တို့ပြောတာ glass cage you know ကိုယ့်ဘာကိုအမျိုးသမီးတွေကလည်းကိုယ့်ဘာကိုကိုဗိုက် glass ceiling ကကြတော့နော်ဟိုနေ့ကဗာလဲအတိုင်းဝိုင်းကထားရတဲ့ဥစ္စာနောက်ပြီးတော့ကိုယ့်ဘာကိုလည်း glass cage တဲ့ကိုပြန်ထည့်ပြီးတော့လုပ်တဲ့ဥစ္စာရှိတယ်ဘာလို့လဲဆိုတော့ခုနပြောသလိုပဲဒါထုံးတန်းစင်လာဒီစဉ်းစားတဲ့ဥစ္စာပေါ့နော်ဒီ mindset ကရှိနေသေးတယ်ဆိုတော့အဲ့ဒီကြောင့်မလို့ဟိုကျမတို့ဆိုလို့ရှိရင်ဒီအမျိုးသမီးတွေခေါင်းဆောင်တွေဖြစ်အောင်အတွက်ကဘာလုပ်ပေးလဲဆိုတော့သူတို့နည်းနည်းလေး push လုပ်ပေးရတယ်နည်းနည်းလေး push လုပ်လိုက်လို့ရှိရင်သူတို့နားလေအဲ့ဒီဥစ္စာနဲ့ဗာလေသူတို့လည်းကျမတို့ပဲနောက်နည်းနည်းတွန်းပေးရတယ်နောက်တော့ဒီဟိုဗာလေသူတို့ဟိုကိုနိုင်ကိုလည်းဗာလေဒီကွန်ဖီဒန့်
ကိုယုံကြည်မှုကိုယုံကြည်မှုရှိလာအောင်ပေါ့နော်ဒါသူတို့လုံနိုင်ပါတယ်ဆိုတော့မျို
းဟုတ်ကဲ့အမှမှသူတို့အများကြီးလုံနိုင်တယ်အာဟိုကျွန်တော်ခုနပြောသလိုယောက်ျားလေးတိုင်းလဲဟိုနည်းဗာလေစစ်မတိုက်တတ်ဘူးစစ်လက်တိုက်ဖို့လဲအချိန်နေသူတို့မှာမရှိဘူးအလားတူပဲအမျိုးသမီးအားလုံးလဲစစ်တိုက်ခြင်းမှမဟုတ်ဘူး right ဒါပေမဲ့တချို့တွေကစစ်တိုက်ရဲတယ်စစ်တိုက်နိုင်တယ်ဆိုတော့အမျိုးသမီးတွေလည်းအများကြီးရှိတယ်ဒါပေမဲ့ဒီစိတ်နဲ့ပေါ့နော်စိတ်နဲ့ပတ်သက်ပြီးတော့ဒီဥစ္စာ limitation တွေဖြစ်နေစိတ်သွားရကိုပါပေါ့နော်အဲဒီမှာမြန်မာပြောရဆိုတော့အဲ့ဒီစိတ်သွားတဲ့ဥစ္စာကိုစိတ်ကိုနားလည်အောင်အမျိုးသမီးတွေအတွက်လည်းဟိုကူညီပေးရမယ်နောက်ပြတ်ပါလေအတိုင်းဝိုင်းကိုလည်းဟိုပါလေဟိုအကူညီပေးရမယ်အဲ့လိုမျိုးလုပ်တော့မှအမျိုးသမီးတွေမှာရှိနေတဲ့ဒီ swine in နေနော်ဒီ talent နော်အဲ့ဒါတွေအပြည့်ဝပို့ပြီးတော့သုံးနိုင်လာဒီတော်လိုင်းရေးတစ်ခုမှာပေါ့နော်အမျိုးသမီးတွေအားလုံးရဲ့စွမ်းရည်တွေစွမ်းအားတွေသူတို့မှာရှိတဲ့ knowledge တွေပေါ့ skill တွေအားလုံးအပြည့်စုံသုံးဖို့လိုအပ်လာ
ဆိုတော့ကျွန်တော်တို့ဒီဟိုဒီအခုလူဒီຫນွေဥတော်လိုက်ရေးပေါ့လေဒီလူတို့လှုပ်ရှားမှုအာနာရှင်စန့်ကျင်တဲ့လှုပ်ရှားမှုမှာဆိုလို့ရှိရင်အစပိုင်းကလေးကအမျိုးသမီးတွေကအများကြီးပါလာခဲ့တာကဏ္ဍအသီးသီးမှာဆိုတော့တခြားလုံးလည်းပြောလာခဲ့တယ်ပြည်သူလူထုအင်အားလို့ပြောရတယ်ပြည်သူလူထုအင်အားလို့ပြောလို့ရှိရင်တော့တဝက်တော်လူလူဒီဒါပြည်သူလူလူဒီအမျိုးသမီးတွေပဲဆိုတာတော့ကျွန်တော်တို့မေးလျော်ထားလို့မရဘူးလို့ထင်ပါတယ်ဆိုတော့ဒီလူတွေပါအောင်တော့လေဟိုဆွဲတင်သွားရမှာပေါ့လေနော်ဆိုတော့အချိန်ကြီးအကြောင်းမျိုးကြောင့်ဆွဆွပြောတဲ့အစင်လာတွေလည်းရှိမှာပေါ့လေဆိုတော့နောက်ဆုံးပြန်ကောက်ရရင်တော့ဆွဆွပြောသလိုပေါ့ဒါတယောက်နဲ့တယောက်ကြားမှာတော့လုံနိုင်တဲ့စွမ်းရည်ကြီးကျွမ်းကျင်မှုအပိုင်းတွေလုပ်ငန်းအပိုင်းတွေ မတူကြပါဘူးဆိုအမျိုးသားအမျိုးသမီးမှလည်းမတူကြဘူးဆိုတော့အမျိုးသားတွေရဲ့အာသာချက်အမျိုးသမီးတွေရဲ့အာသာချက်ဒါတွေကိုအတူတူစုစည်းပြီးတော့မှရှေ့ကိုအင်အားတစ်ခုဖြစ်အောင်ပေါ့နော်ဘယ်လိုဆက်ပြီးတော့ရွေးနိုင်မယ်လို့တုံ့တက်မိပါလဲဒေါ်မီဝင်းဘက်အရင်ဆုံးတုံ့တက်ပေးပါရှင
်အခုအချိန်မှာပေါ့နော်အမျိုးသမီးတွေပြန်ပြီးတော့စဉ်းစားကြကျွန်မအမျိုးသမီးတွေက secret weapon လို့ပြောလို့ရတယ်အမျိုးသမီးတွေက secret weapon အာသူတို့စီမှာရှိနေတဲ့ဘာလဲ talent creativity right သူတို့ကြောင့်သူတို့ပါလာလို့လေဒီ silent strike တွေဒီလိုနေအမျိုးသမီးအလန့်ထောင်တာထမင်းနဲ့အလန့်ထောင်တာတွေအမျိုးနီးမျိုးစုံတွေထွက်လာယောက်ျားတွေပဲလုပ်မယ်ဆိုလို့ရှိရင်ဒီ diversity မရှိ diversity of view အမျိုးသမီးတွေဝင်လာလေလေဒီ diversity ဆိုတဲ့လေနီးမျိုးစုံနီးမျိုးစုံဘလို့ဒီတော်လိုင်းရေးကို support လုပ်ရမယ်လေဆိုတဲ့ဥစ္စာထွက်လာဆိုတော့အခုချိန်မှာတော့ tactical level မှာမျိုးသမီးတွေခုနဆရာမသုတပြောတာပြအများကြီးရှိတယ်။ operational level strategic level မှာကျတော့ဒီခေါင်းဆောင်မှုပိုင်းမှာအမျိုးသမီးတွေနည်းနေသေးတယ်။အဲ့နည်းနေတဲ့ဥစ္စာကဦးနေဟိုတော်လှန်ရေးအတွက်ပေါ့နော်လိုအပ်တဲ့အင်အားတွေဟိုစပွဲမှာကြံနေသေးတယ်။အဲ့ဒီဥစ္စာပြန်ကောက်ပြီးတော့တေချာအသုံးချနိုင်မယ်ဆိုလို့ရှိရင်ဒီတော်လှန်ရေးကပို့ပြီးတော့ရှေ့သွားဖို့အောင်မြင်ဖို့ကပို့ပြီးတော့မြန်လာလိမ့်မယ်ပို့ပြီးတော့ကောင်းလာလိမ့်မယ်လို့ကျမတို့ပြောလို့ရတယ
်။ရဲဘော်တူတာအနေနဲ့ရောဘလို့ထင်ပါတယ်လဲရှင်လက်ရှိအနေအထားကနေပို့ပြီးတော့ပေါ့နော်ပို့ပြီးတော့ကိုရီမန်းချက်ကိုပို့ပြီးတော့မြန်မြန်ရောက်ဖို့အတွက်ဘလို့အပြောင်းလဲတွေလုပ်ဖို့လိုအပ်မလဲဒီအာသာချက်တွေကိုဘလို့ဆွဲထုတ်ကြမလဲ
။ကျမတို့အမျိုးသမီးတွေအနေနဲ့ကအရင်ဆုံးရှေ့ကိုလမ်းတက်နိုင်ဖို့ကကိုကိုတိုင်းဒီအတွေးခေါ်တော်လှန်ရေးကိုရင်ဆပြီးတော့လုပ်ရမယ်လို့ကျမတို့ထင်တယ်။တွေးခေါ်တော်လှန်ရေးရင်ဆလုပ်မယ်တွဲခေါ်တော်လည်းရေးဆလုပ်ပြီးလို့ရှိရင်ကိုထပ်ပြီးတုံးတက်မယ်။ငါဟာဘယ်အနေထားကနေဘယ်ကဏ္ဍကနေပါဝင်ရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့တွန်းအားတစ်ခုအဖြစ်ဖြစ်သွားမလဲဆိုတာကိုကိုအရင်တုံးတက်ဖို့လိုတယ်။အဲ့လိုတုံးတက်ပြီးတဲ့အခါမှာကိုရဲ့ဒီရှိနေတဲ့စွမ်းရည်ကိုထုတ်ပြီးအသုံးချနိုင်ဖို့အတွက်ကိုအဲကိုကိုတိုင်းကလည်းဒီစွမ်းရည်ကိုထုတ်ပြဖို့လိုမယ်။အဲ့လိုပဲစွမ်းရည်ကိုလက်ခံပေးမဲ့အတိုင်းဝိုင်းကိုကိုကိုတိုင်းဖန်တီးဖို့လိုစွမ်းရည်ကိုလက်ခံပေးတဲ့အတိုင်းဝိုင်းကိုကိုကိုတိုင်းဖန်တီးဖို့လိုတယ်ဆိုတာကတော့ဆရာမပြောတဲ့ glass ceiling ကိုဖောက်ရမယ်ဆိုတဲ့အနေအထားမျိုးပါ။ကျွန်တော်က case ထဲကနေရတော့ထွက်ပြီးသွားပြီ။ထွက်ပြီးသွားပြီဆိုရင် ceiling ကိုကိုတိုင်းဖောက်မယ်။ဖောက်မှာပဲကျွန်တော်တို့ရှေ့ကိုတက်လို့ရမယ်ပေါ့နော်။အဲ့တော့လက်နဲ့ကင်တိုက်မှကျွန်တော်တို့တော်လိုက်ရေးမဟုတ်ဘူး။ဟုတ်ပြီ။အဲ့ဒီလက်နဲ့ကင်ပြီးတိုက်ဖို့အတွက်နောက်ကနေပြီးတော့လှုပ်ဆောင်ပေးပြီးချမှတ်ပေးတဲ့ဖော်ဆောင်ကိုတိုက်ပွဲကိုဖော်ဆောင်ဖို့အတွက်စီမံမယ်ပေါ့ဒီ operation address ကိုစီမံမယ်အဲ့ဒီနေရာမှာနေမယ်ဆိုလဲသူဟာရတယ်ပြောချင်တာကသူကဘယ်လိုအနေထားမျိုးဘယ်လိုအချိန်မျိုးဘယ်လိုကာလမျိုးမှာဘယ်လိုတိုက်ပွဲကိုပေါ်ဆောင်လို့ရတယ်ဆိုတာကိုသူကိုယ်တိုင်ကဒါကိုချမှတ်နိုင်ပြီဆိုတာနဲ့သူကိုယ်တိုင်ဟာ ceiling ကိုဖောက်လိုက်တဲ့သူဖြစ်သွားမယ်လို့ကျွန်မတို့ထင်တယ်အဲ့တော့အတ္တီဟာတွေကိုလုံနိုင်ဖို့အတွက်သူကိုယ်တိုင်ကဒါတွေကိုသူ့ရဲ့အရေးချင်းကိုတည်ပြီးတော့သူ့ရဲ့ level ကို level up လုပ်ဖို့လိုမယ်လို့ကျမတို့ထင်တယ်အရင်ဆုံးသူများစီကနေတောင်းဆိုမယ်စာကို level up လုပ်ပြီးဖို့ပဲကျမတို့တိုက်တွန်းချင်ပါဟုတ်ကဲ့ပ
ါတခါလေကြတော့လဲရှိတာကအမျိုးသမီးတွေဟိုအဲ့ဒီလိုဖြစ်လာဖို့အတွက်ကတောက်ပိုးမှုတစုံတရာနဲ့လိုအပ်တာတွေရှိတယ်ဥမာလူမှုအတိုင်းဝိုင်းအတွက်မှာဆွတ်ပြောသူငငယ်ကလေးက main clay ဆိုရင်တင်းတိမ်မှုမွေလေးနေရမယ်ဟိုဘလူလေးနေရမယ်ဆိုတော့သူရဲ့တတ်မှတ်ထားတဲ့ပုံစံကရှိနေတော့သူတို့ကဒီပုံစံထဲမှာမိဘကလည်းဒါပဲစုံပါတယ်ဆရာသမားကလည်းဒါပဲဆိုတော့ပဝင်းချင်ရလည်းဒါပဲပြောတဲ့အခါမှာသူတို့ကဒီပုံစံနဲ့ကြီးပြင်းလာတော့ဒီလိုချိန်ကျတော့ဆော့ကျေဘောတူတာပြောလို့ဆိုအချစ်မခံရမှကြောက်ပြီပေါ့ဟုတ်တယ်မလားသူတို့ကဒီအတိုင်းပဲသူတို့ကကြီးပြင်းလာခဲ့ရတဲ့အခါကျတော့လေဆိုတော့အဲ့ဒီဟာကိုလေလူမှုအတိုင်းဝိုင်းအနေနဲ့ဒါကြီးကိုဟိုဖြည်းဖြည်းချင်းဖယ်ရှားသွားဖို့လိုအပ်မယ်လို့လည်းချင်ပါတယ်မျိုးသမီးတို့ကိုယ်တိုင်ဖောက်ထွက်ဖို့လိုတယ်မှန်တယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းပတ်ဝန်းကျင်ရဲ့ပတ်ပိုးမှုပေါ့နော်ဆိုတော့ဒီကတော့အားလုံးရဲ့အာသာချက်တွေကိုစုစည်းမယ်ဆိုလို့ရှိရင်ဒီရည်မှန်းချက်တွေရှေ့ကိုမြင်မြင်ရောက်မယ်ပေါ့
အဲကျမတို့ဒီတော်လန်ရေးကပို့ပြီးအားကောင်းလာစေဖို့ဆိုလို့ရှိရင်အဲကျမတို့အရွယ်အသက်အရွယ်ပေါင်းစုံနောက်တခါလူဒန်းစာပေါင်းစုံသူတို့ရှိရနေတဲ့စကားတွေနားထောင်ဖို့လိုမယ်သူတို့ပါဝင်ဖို့လည်းလိုနောက်အမျိုးသားတွေမှာလည်းအမျိုးသားတွေတွေးတဲ့ခေါ်တဲ့လမ်းကြောင်းတွေရှိတယ်အမျိုးသမီးတွေတွေးနေခေါ်နေကြလမ်းကြောင်းတွေရှိတယ်အတိလိုပဲအမျိုးသားလည်းအမျိုးသားအမျိုးသမီးမှမဟုတ်ဘူးကျမတို့ LGBTQ တွေပေါ့နော်အဲသူတို့တွေဆိုလို့ရှိရင်လည်းအများကြီးလှပတဲ့အတွေးခေါ်တွေရှိတယ် ဆိုတော့ကျွန်တော်တို့ဒီလိုအင်အားစုတွေပေါ့နော်အမျိုးမျိုးသောအင်အားစုတွေအကုန်လုံးကပေါင်းဆက်ပါဝင်လာမယ်ဆိုလို့ရှိရင်အာပိုပြီးဒေါ်လာရရှိကိုမြင်မြန်သွားနိုင်မယ်လို့ထင်တယ်။ဒါပေမဲ့ပေါင်းဆက်ပါဝင်လာတာကိုလည်းကျွန်တော်တို့ကလေးစားတန်ဖိုးထားပြီးတော့သူ့နေရာနဲ့သူနေရာပေးပြီးတော့မှဟိုဘယ်လိုပြမယ်နော်လက်တွဲပေါ်ဆောင်နိုင်မှုလို့ရလို့ကျွန်မကတော့ထင်ပါပဲ။ဟုတ်ကဲ့ပါ။
โอเคป่ะအခုလို့ပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဒါကတော့ Mackin Phu ထွေးအပတ်စဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သုဒ္ဓစုံလင်း American တခွင်အစီအစဉ်ကိုဆက်ပါအောင်မယ် American အလဲပိုင်းနဲ့American အလဲတန်းနဲ့အထက်တန်းကျောင်းသားတွေအတွက် UAB STEM နည်းပညာဆိုင်ရာပြပွဲ Washington DC area မှာကျင်းပရမှာ360 ED company ထူထောင်သူမတ်လလဝင်းလဲနည်းပညာဆိုင်ရာ application တစ်ခုကိုလာရောက်မိတ်ဆက်ပြသပါတယ် American ရေတပ်ကိုအထောက်အကူပြုတဲ့ Navy League ကနေပြပွဲကိုစီစဉ်တာဖြစ်ပါတယ်ဒီတစ်ပတ်သုဒ္ဓစုံလင်းအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကတင်ဆက်ပေးထားပါတယ
် STEM လို့အတူကောက်ခေါ်တဲ့သိပ္ပံနည်းပညာ engineering သင်္ချာဘာသာရပ်တွေကိုစိတ်ဝင်စားကြတဲ့အမေရိကန်အလဲတန်းနဲ့အထက်တန်းကျောင်းသားတွေအတွက်ရည်ရွယ်ပြီးတော့နည်းပညာပြပွဲကျင်းပတာပါဒီပြပွဲမှာအာကာသ robot VR AR 3D printing လေဆွမ်းရင်နဲ့တခြားနည်းပညာဆိုင်ရာတွေကို tech သူတွေရေတပ်ဆိုင်ရာကျောင်းတွေနဲ့ပုဂ္ဂလိကကုမ္ပဏီစုစုပေါင်း40လောက်ကသင်ကြားလေ့လာခြင်းနဲ့လူငယ်တွေအတွက်လာရောက်ပြသကြပါတယ်လူငယ်တွေကိုနည်းပညာနဲ့ပတ်သက်ပြီးတော့အကျွမ်းတဝင်ဖြစ်အောင်ဘာကြောင့်ဆောင်ရွက်ပေးရသလဲဆိုတာကိုပြပွဲစီစဉ်သူတူကအခုလိုပြောပါတယ
် We need young motivated
ငယ်ရွယ်တက်ကြွသူတွေစိတ်ကူးစိတ်ဓာတ်တွေလိုအပ်ပါလေပြဿနာကိုမတူတဲ့အမြင်ရှိတော့မှနေဖြေရှာမဲ့သူတွေလိုအပ်ပါလေသူတို့ကကျွန်တော်တို့နာကဖြစ်တာကြောင့်သူတို့ရှောက်ရမယ့်လမ်းကိုပြပေးမှဖြစ်တယ်လို့သူတို့ကလည်းရည်မှန်းချက်အောင်မြင်အောင်လုပ်ဖို့လိုပါမယ်ဒါကြောင့်သူတို့ကခုကလေးကဒီပညာတွေနဲ့မိတ်ဆက်ပေးပြီးကြိုးစားခြင်းစီဖြစ်လာအောင်ဆောင်ရွက်ပေးနေတာပါ
စတမ်ပြပွဲမှာ 360@ တက်တင်ဘုံနီးပညာကုမ္ပဏီလဲပါဝင်ပါတယ်မြန်မာနိုင်ငံမှာ AI နီးပညာကိုသုံးပြီးတော့ဖုန်းနဲ့သင်ကြားလေ့လာနိုင်တဲ့သင်ခန်းစာအများပြားလဲရေးဆွဲခဲ့တာပါဒီပြပွဲမှာဘလို့နီးပညာနဲ့ပတ်သက်ပြီးတော့လာရောက်ပြသတာပါလဲ
တခုကတော့ element တွေခေါ်တယ် element ဆိုတာဒီဟို periodic table မှာရှိတဲ့ကျွန်တော်တို့ elements အခု30ကိုကျွန်တော်တို့ display လုပ်ထားတယ်ဥပမာဆိုရင်ကျွန်တော်တို့ဟို flash card လို့ဟာလေးနဲ့လုပ်တော့ flash card တစ်ခတ်ကိုဟို elements တစ်ခုပေါ့နော်နောက်ပြီးအဲ flash card တွေအပေါ်မှာ augmented reality တင်လိုက်တော့အဲ့ဒီ elements လေးတွေကဘယ်လိုဖြစ်တယ်ဆိုတာတွေနောက်ပြီးတော့သူတို့တကယ်မမြင်ရတဲ့သူတို့ရဲ့ဟို electronic structure တွေဘာတွေအစားကျွန်တော်တို့သိရမယ်နောက်တစ်ခုကတော့ကျွန်တော်တို့ circuits အဲ့တော့ circuits လေးတွေကကျွန်တော်တို့ဒီ circuits တစ်ခုချင်းစီကိုအဲ့ circuit တွေဘယ်လိုလုပ်ရလဲ components တွေပါတယ်ဆိုတာကိုဒီလိုမျိုး 3D 4D 4D လို့ခေါ်တာပေါ့နော်ကျွန်တော်တို့ manipulate လုပ်လို့ရတယ်အဲ့ဒီ 4D image လေးတွေနဲ့ကျွန်တော်တို့ explain လုပ်တာဖြစ်ပါတယ
် 360@ company ဟာမြန်မာကလေးငယ်တွေပညာသင်ကြားရေးနဲ့ပတ်သက်တဲ့ application တော်တော်များများရေးဆွဲခဲ့တယ်လို့ဆရာဆရာမတွေမိဘတွေအတွက်သင်ကြားရေးအထောက်အကူပြု application တွေလည်းရေးဆွဲခဲ့ပါတယ်ခုကအခမဲ့ application တော်တော်များများထုတ်လုပ်ထားတာကြောင့်လဲ3ဆွဲသူ5သိန်းလောက်ရှိနေပါပြီဒီကနေ့ပြပွဲမှာလာရောက်ကြတဲ့လူငယ်တွေကလည်းစိတ်ဝင်စားကြတယ်လို့ဆိုပါတယ
်ကျွန်တော်တို့လို developing country အနေနဲ့လေ့လာစရာတစ်ခုပေါ့နော်ဒီမှာကသူတို့အရင်လဲ proud ဖြစ်တယ် navy student တွေဖြစ်ရတာပေါ့နော်သူတို့အလဲတန်းနဲ့တချို့ကလေးတွေဆိုရင်ကိုတို့လည်းတွေ့လိမ့်မယ်သူတို့ navy ဝတ်စုံလေးနဲ့အလဲတန်းအထက်တန်းကျောင်းသားလေးတွေသူလာပြီးတော့တက်ကြတယ်လာတက်ပြီးတော့သူတို့ကသွားတာ public school ကိုသွားတယ်ဒါပေမဲ့အဲ navy program ကို weekend မှာသူတို့တက်တယ်အခု navy program ကဒီလို sponsor လုပ်ပြီးတော့တနိုင်ငံလုံးမှာရှိတဲ့ကလေးတွေကိုအစင်းမြင့်သိပ်ပွင့်တဲ့နည်းပညာတွေကိုသူတို့မိတ်ဆက်ပေးတယ်ပြီးရင်လည်းဒီ program တွေ distinct graduate ဖြစ်သွားရင်သူတို့က navy ကိုဝင်ခွင့်ရမယ်ပေါ့နော်သူတို့ကလေးတွေကအရင်သူတို့ navy ဝင်ရတာကိုခုံယူတယ်တကယ်ဟိုနိုင်ငံကိုကာကွယ်ခွင့်ရမယ်နိုင်ငံရဲ့အရေးပါတဲ့အခန်းကဏ္ဍကိုမူလာတဲ့အလှည့်တန်းတွေကစပြီးလုပ်တယ်ဆိုတော့သူတို့ ကလေးတွေကိုကြည့်ရတာမျိုးလုံးတွေအယောင်တောက်နေကျွန်တော်လည်းအဲ့ကလေးတွေနဲ့ခုနစကားပြောပြတယ်သူတို့လည်းတော်တော်လေးစိတ်ဝင်စားကြတယ် augmented reality အားလုံးကဒီမှာကလေးတွေလက်ထဲမှာလည်း mobile phone က accessible ဖြစ်နေတော့သူတို့အနေနဲ့ဘာမှအသက်ဆန်းနေထက်ဝယ်စရာမလိုဘူးဒါပေမဲ့ဒီ product လေးနဲ့စပြီးလေ့လာလို့ရတယ်ဆိုတော့အကြောင်းလေးမိတ်ဆက်ဖြစ်တယ်ဟုတ်
360 ad ဟာတင်ကြားလေ့လာရမှာအထောက်အကူပြုကြောင်း application ကိုစမ်းသပ်သုံးဆွဲသူတူကအခုလိုပြောရတယ်
Well, it tells you about like different types.
Dress it, မျိုးမျိုးအကြောင်းဒီ apps ကရှင်းပြထားပါတယ်။ဒါတကယ်ကိုကောင်းပါတယ်။ကျောင်းမှာအဲ့လိုမျိုးမတင်ရပါဘူး
။ Navy League အဖွဲ့ဟာ American ရေတပ် Marine တပ်နဲ့ Canyon တပ်တွေအတွက်ပံ့ပိုးအထောက်အကူပေးရတဲ့အရက်ဖက်အဖွဲ့အစည်းဖြစ်ပါတယ်။ဒီအဖွဲ့ဟာရေတပ်မှာတာဝန်ထမ်းဆောင်လူသူတွေကိုငယ်ရွယ်စဉ်ကတည်းကစနစ်တကျလေ့ကျင့်သင်ကြားပေးပါတယ်။နယ်မြေလိုက်ဖွဲ့စည်းပေးထားတဲ့ unit တွေမှာ9တန်းကနေ12တန်းအထိအသက်ရှင်နှစ်ပြည့်သူတိုင်းစတင်ပါဝင်နိုင်ပါတယ်။စီကံတေဝမှုခေါင်းဆောင်မှုဉာဏ်ပညာနဲ့ပတ်သက်တာတွေကိုစနစ်တကျလေ့ကျင့်သင်ကြားပေးပြီးတော့အထူးအစီအစဉ်အနေနဲ့စစ်တပ်ရဲ့အဆင့်အတိုင်းတဖြည်းဖြည်းချင်းယာထူးတက်ပြီးသွားပါတယ်။
It is awesome. I've been here once before.
ဒီပြပွဲကအလွန်စိတ်ဝင်စားစရာကောင်းပါတယ်။အရင်ကလည်းလာဘူးပါတယ်။ဒီကိုလာရတာကြိုက်ပါတယ်။ Ice cream လည်းကျွေးပါတယ်။ဓာတ်ပုံလည်းရိုက်ပေးပါတယ်။စစ်ဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတာဝန်တွေအကြောင်းလည်းသိရတဲ့အတွက်လွန်တန်ဖို့ရှိပါတယ်
။ STEM နည်းပညာပြပွဲမှာဖိတ်ကြားခံရတဲ့အတွက်မြန်မာနည်းပညာကုမ္ပဏီအနေနဲ့ခုလိုလာရောက်ပြသတာပါ
။ပြီးခဲ့တဲ့လကဒီ Silicon Valley မှာလုပ်တဲ့ပွဲတစ်ပွဲမှာကျွန်တော်စကားပြော speaker နေနဲ့ဖိတ်ခွင့်ရတယ်။အဲ့ပွဲမှာတက်တဲ့အထက်ကဒီရေတပ်ဗိုလ်ချုပ်ကြီးနှစ်ယောက်ပေါ့နော်။ Admiral Fargo နဲ့ Admiral Loring ကဒီပြပွဲဦးစီးတဲ့ဟိုဟာလူကြီးတွေဖြစ်နေ။အဲ့တော့သူတို့ကဒီပွဲလုပ်ဖို့ရှိတယ်။အဲ့တော့လာ join မှာဆိုပြီးတော့ last minute ပေါ့သူတို့လည်းကျွန်တော်တွေ့ပြီးတော့ဖိတ်တဲ့အခါမှာကျွန်တော်တို့လာပြဖြစ်တယ်။နောက်အဓိကတော့ဒီကတော့ Navy နဲ့ပတ်သက်တဲ့ exhibition ပေါ့နော်။ကလေးတွေကိုမူလာတန်းကနေပြီး sorry ကလေးတွေကိုအလဲတန်းကနေအထက်တန်းထိအဲ Navy မှာစိတ်ဝင်စားလာအောင်တဖြည်းဖြည်းနဲ့ Navy ကိုဝင်ကျင်လာအောင်သူတို့ကသိပ္ပံနဲ့နည်းပညာဆိုင်ရာတိုးတက်တဲ့ဟာတွေပေါ့နော်အဲ့ဒါတွေကိုချပြတာဒီမှာဆိုရင် drone နဲ့ပတ်သက်တဲ့ exhibition တွေရှိတယ် robotics နဲ့ပတ်သက်တာတွေရှိတယ် AR တို့ VR တို့တကယ်အစမြင့်နည်းပညာတွေထဲမှာဝင်ပြီးတော့ကျွန်တော်တို့360 company က augmented reality learning တွေပြသခွင့်ရရတဲ့ကျွန်တော်လည်းအရင်ပြောပါတယ်ဟုတ်
360 at company အနေနဲ့အခက်အခဲတွေဖြတ်ကျော်ပြီးတော့လူများအသုံးပြုနိုင်အောင်ဆောင်ရွက်ခဲ့ဖို့ကိုလည်းအခုလိုပြောပြပါရစေ
။ဆက်စကျွန်တော်virtual reality နဲ့စမ်းကြည့်တယ်။ virtual reality ဒီအမေရိကန်မှာရှိတဲ့စာသင်ခန်းတွေကို video VR နဲ့ရိုက်ပြီးတော့မော်ဘီပြန်ပြီးတော့ပြရတယ်ပေါ့နော်။ဆရာမတွေ training လုပ်တဲ့အခါမှာသုံးတယ်။ဒါပေမဲ့ VR ဈေးကြီးရဲ့အတွက်အလုံးအတွက်ဖြစ်မလာဘူး။မော်ဘီလိုနိုင်ငံအခက်အခဲရှိရောအဲ့တော့ကျွန်တော်တို့အလုံးလက်ထဲမှာရှိနေတဲ့ mobile phone နဲ့သုံးလို့ရအောင်ဆိုပြီး augmented reality ဆိုတဲ့နည်းပညာကိုသုံးပတ်မြင် mobile phone သုံးနည်းပညာပေါ့နော်။အဲ့ဒါကိုကျွန်တော်ပြောင်းပြီးတော့သုံးခဲ့တယ်။အဲ့ဒီအခါမှာဓာတ်သစ်မုံလို့ခေါ်တဲ့ tablet based ဒါမှမဟုတ် mobile phone based app တွေကျွန်တော်အများကြီးတွေ့ရှိခဲ့တယ်။နောက်ပြီးခဲ့တဲ့ NLD အစိုးရနဲ့ပတ်သက်ကျွန်တော်တို့ MOU တွေထိုးပြီးတော့မြန်မာပညာရေးသင်ယူညွှန်းနှန်းတွေကိုကျွန်တော်တို့ digitize လုပ်တယ်ပေါ့နော်။ဒီ phone နဲ့အတူလေ့လာလို့ရအောင်ဆိုပြီးလုပ်တယ်။လုပ်တဲ့ဆက်ဆက်ကျွန်တော်ကတော့တိတ်ပြီးတော့ဟိုမသိကြသေးဘူး။အရန်ကိုစောနေသေးရယ်ပေါ့နော်။ဒါပေမဲ့ဒီ covid ဖြစ်လိုက်တဲ့အခါမှာလူတော်တိလာတယ်။မြန်မာပြည်မှာတော့ကျွန်တော်တို့အင်္ဂလိပ်စာနဲ့သိပ္ပံပေါ့နော်နှစ်ခုလုပ်ပါတယ်။အင်္ဂလိပ်စာတော့ဒီ grade 1ကနေပြီးတော့grade 2 3 app တွေရှိတယ်။ grade 1 2 3 6အင်္ဂလိပ်စာ app တွေနောက်သိပ္ပံတွေကတော့ high school လည်းရှိတယ် middle school လည်းရှိတယ်နောက် primary school တွေလည်းရှိပါတယ်။အခု US မှာတော့ကျွန်တော်ဒီနေ့ပွဲကတော့ America မှာရောင်းနေကျွန်တော် product တွေပေါ့သိပ္ပံနဲ့နည်းပညာဆိုင်ရာ science product တွေကိုဒီပွဲမှာလာပြီးတော့ပြသတာဖြစ်ပါတယ်ဟုတ်
ဧပြီလ2ရက် Gaylord Convention Center မှာကျင်းပတဲ့ STEM နည်းပညာပြပွဲဟာ6ကြိမ်မြောက်ပါပြပွဲလာသူကျောင်းသူကျောင်းသားတွေဟာနည်းပညာဆိုင်ရာပြကန်းတွေမှာလက်တွေ့ဝင်ရောက်ဆန်းသပ်နိုင်တယ်လို့မိဘတွေအနေနဲ့ရောကျောင်းသူကျောင်းသားတွေရောပါသူတို့ရဲ့အနာဂတ်လျှောက်လန်းရမယ့်လမ်းကြောင်းရွေးချယ်နိုင်မှုအခွင့်အလမ်းတွေပုံမှုရရှိနိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကိုအောင်အောင်အပတ်စဉ်တင်ဆက်တဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ပြပါအောင်မယ်ကမ္ဘာငလျင်ရန်ဝင်းကြီးနှစ်ခုတည်းကတစ်ခုတည်းမှာတည်ရှိနေတဲ့မြန်မာနိုင်ငံမှာအေယာဝရီမြစ်ကြောင်းဟာသကိုင်းပြတ်၍နဲ့အပြိုင်ရှိနေတာကြောင့်ငလျင်အန္တရာယ်ရှိနေပြီးဒီငလျင်ကြောင်းမြေစီလွှာအင်အားပြတ်တုံးမှုဟာမြစ်ကြောင်းတစ်လျှောက်ကမြို့ကြီးတွေအတွက်ဘယ်လိုတယောက်မှုရှိနိုင်လဲဆိုတာကိုဘူမိနည်းပညာအင်ဂျင်နီယာဒေါက်တာချစ်ကိုကိုကိုဒေါခင်မျိုးသက်ကဆက်သွယ်မြန်မြန်ပြီးတင်ပြထားပါလိမ့
်မြစ်ချောင်းတွေကိုအာကိုပြီးတိဆောက်ကြတယ်မြို့ရွာတွေထဲမှာအေရီမြစ်ချောင်းပေါ်ကမြို့ရွာတွေအတွက်စကိုင်းပြည့်ရွနဲ့အတူတွဲနေတဲ့ငရင်ဟာအတော့ကိုစိုးရင်စရာကောင်းတယ်လို့ ဘူမိအင်ဂျင်နီယာဒေါက်တာချစ်ကိုကိုပါပြောပါမယ်။ဒီကြား
လူနေဆောက်ဦးတွေရှိလာတာလူနေဆောက်ဦးတွေရှိလာတဲ့အတွက်ကြောင့်မလို့ငလင်းလှုပ်ပြီးဟဲ့ဆိုလို့ရှိရင်ကျိုးဆက်တဲ့အဆောက်ဦးတွေပျက်စီးမယ်လူတွေသေမယ်ပေါ့ဆိုတော့အဆောက်ဦးတွေပျက်စီးမယ်လူတွေသေမှာဖြစ်တဲ့အတွက်ကြောင့်မလို့လူတွေရဲ့ဆုံးရှုံးမှုကိုစိုးရိမ်တာအဲ့ဒီဆုံးရှုံးမှုကကျွန်တော်တို့ဒီနီးပညာတွေခင်မီတိုးတက်လာတာနဲ့အတူဆုံးရှုံးမှုတောင်မှလည်းကြီးမားလာတယ်ဘာဖြစ်လို့ဆိုတော့လူတွေဥယျာဉ်တွေထူတက်လာတာပေါ့ကဘာမှာကြည့်လိုက်လို့ရှိရင်လူတွေရှိတဲ့နေရာမှာရည်ကြီးတယ်တော့ငလင်းလှုပ်တယ်လို့ဖြစ်တယ်ပေါ့နော်ဆိုတော့အာတော့တွေ့လိမ့်မယ်အဲအကြောင်းရှိတယ်လူရဲ့မျိုးတွေရွာတွေတည်တဲ့အချိန်မှာဘရော့ဆိုရည်နာနေနည်းကိုတည်ရတာဒီကျွန်တော်ရည်အသက်ကတမနဲ့ပေါ့ဆိုတော့အဲ့ဒီကနေတည်ပြီးတော့နှစ်ပေါင်းများစွာကြာလာတဲ့မျိုးကြီးတွေဒီဘာဖြစ်လာလဲဆိုတိုးချဲ့လာဖြစ်ပြီးအထက်မြင့်ဆောင်ဦးတွေတိုးချဲ့လာတိုးချဲ့လာတဲ့အချိန်မှာသူနဲ့တွဲပါလာတဲ့ငလင်းကိုတတိမထားမိဘူးပေါ့အဲ့လိုနေရာတွေကများသောအားဖြင့်ငလင်းကြောတင်ရနေရာဖြစ်နေတာကိုသွားပြရတယ်မြစ်တေချောင်းနေဆိုတာဘရမ်ဆူမြေတူအားနေတဲ့နေရာစီစဉ်တာတိုက်စားလွယ်တဲ့နေရာစီစဉ်တိုက်စားရလွယ်တဲ့နေရာတွေဒီပြည့်ရည်ရှိတဲ့နေရာဖြစ်နေတယ်ပြည့်ရည်ရှိတဲ့နေရာဒီဘာဖြစ်လဲတိုက်ကြီးများဒီအောက်ကကြောက်ချက်တွေလှုပ်ရှားတဲ့နေရာဖြစ်နေကြောက်ချက်တွေလှုပ်ရှားတဲ့နေရာဒီငလင်းနဲ့ဆက်နွယ်နေရဆိုတော့သူတို့ကဒီကျွန်တော်တို့ geological hazard စီစဉ်ဘူမိအန္တရာယ်ပေါ့နော်ဘူမိဘေးတွေပေါ့တိုင်းနဲ့နီးစပ်တဲ့နေရာတွေဖြစ်နေအဲ့တော့အဲ့လိုနေရာတွေမှာဘာဖြစ်မလဲဆိုတော့ငလျင်တို့မယ်ရေကြီးမယ်ဖြစ်တတ်တာဖြစ်တဲ့အတွက်ကြောင့်မလို့လူနေထူထပ်လာခြင်းခင်မီတိုက်တာအဆောက်အဦတွေတိုးတက်များပြားလာခြင်းလမ်းမဆက်တွေတိုးတက်များပြားလာခြင်းအဲ့ဒီအပြင်မကောက်ဘူးဆယ်တွေပါသူကလူလာတော့ပေါ့ဘာလို့ဆိုလူတို့ကိုပေးဖို့ရေဖို့လူလာတော့ရေလိုတဲ့ခါကျတော့အဲ့ဒီမျိုးပြတွေအနီးနားတစ်ဝိုက်မှာဆယ်တွေဆောက်အောင်ဆယ်ဆောက်ပြီးတော့ရေတွေပေးရဆိုတော့မျိုးတွေနီးတဲ့နေရာမှာငလင်လို့သူ့ရဲ့အကျိုးဆက်တွေကလူတွေတင်ပေးဆိုးတာမဟုတ်ဘူးတကယ်လို့များဆယ်တွေကပေါက်သွားမယ်ကျိုးသွားမယ်ဆိုလို့ရှိရင်အဲ့ဒီကတခါရတဲ့တခါဘေးရောတခါတင့်မှာဆိုတော့ကျွန်တော်တို့ကအရန်ဝင်နေဒီဥစ္စာတတိထားတင်တာပေါ့
အခုမြန်မာနိုင်ငံမှာဆိုလဲဒီအေယာဝေမြစ်ကြောကြီးဝန်းကျင်မှာပေါ့နော်စကိုင်းပြည့်ရွေးရနာမှာတည်တယ်ဒါဆိုတော့ဒီမြစ်ချောင်းနေနာမှာနီးတဲ့နေရာမှာမြို့တည်ထားလို့ငရင်နဲ့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဟိုမြေကြီးရဲ့အနေအထားပေါ့နော်ဟိုဘလို့ဘာကြောင့်များဒီလောက်တောင်အန်ဒီရဲ့ကြီးတယ်ဆိုတော့ပြောပြပေးပါဟု
တ်ကဲ့ပါဗျာအဲ့တော့မြေတေချောင်းတွေရှိတဲ့နေရာမှာရှိတဲ့ဒီမြေလွာပေါ့ကျွန်တော်တို့မြေလွာတွေကများသောအားဖြင့်တော့ကျစ်လက်သိပ်သူမှုရှိကောင်းရှိလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဖိအားတွေကြောင့်မလို့သို့တော့သူတို့ကတွဲဆက်အားမရှိတဲ့ကြောက်တော်တွေဖြစ်နေတွဲဆက်အားရှိလာလို့ရှိရင်ကြောက်အနေအထားရောက်သွားပြီကြောက်တွေဆိုလို့ရှိရင်ကျွန်တော်တွဲဆက်ပစ္စည်းနဲ့သူကတွဲတာလေ twin thread တွေအကုန်လုံးတွဲဆက်ထားဆိုတော့ဒီမြေစီလွာလို့ကျွန်တော်တို့ကမြန်မာတွေကတော့သုံးတာပေါ့ဆွဲလို့သုံးနေတာရယ်ကျွန်တော်ကြိုက်တဲ့အသုံးလုံးကတော့ material အနေနဲ့သုံးတာရှိရယ်ဒါတော့ဒီ engineer တွေအသုံးများတဲ့ transfer unconsolidated material လို့ခေါ်တယ်တွဲဆက်အားမရှိတဲ့ material စီအဲ့ဒီပုံမှာပဲမျိုးတွေတည်ထားတာများတယ်ဒီမြေတွေချောင်းတွေဘေးမှာရှိတာသူကပို့ချတာတဲ့အနေကြီးပဲရှိတာဟုတ်ဒီမြေချောင်းတွေအများနဲ့လဲသူကပြောင်းရွှေ့နေသူတို့ပြောင်းရွှေ့တဲ့တဲ့ဆောင်မှာဒီပို့ချတဲ့အဲအဲပို့ချရတဲ့မြေထုတွေပေါ်မှာကျွန်တော်တို့ကမြို့တွေတည်ထားတဲ့အတွက်ကြောင့်မလို့အောက်ခံအဆောက်အဦတွေဆောက်ထားတဲ့ foundation တွေဒီအားမကောင်းဆိုတဲ့အပေါ်မှာရှိအဲ့လိုရှိတဲ့နေရာမှာမြေငလင်းလှုပ်လိုက်လို့ရှိရင်မြေငလင်းရဲ့လိုင်း B wave နဲ့ S wave ဆိုတာနှမျိုးရှိတယ်အဲ့ဒီမှာ S wave ဆိုတာကတော့ short wave ပေါ်တာပေါ့အဲ့ဒီလိုင်းကတကယ်လို့ကြောက်လာဒီကခုနလိုတွဲဆက်အားလည်းမကောင်းဘူးအဲ့ဒီမှာလေသူက saturated ဖြစ်နေမှာ saturated ဖြစ်နေမှာဆိုတော့အဲ့ဒီမှာရေတွေခိုအောင်းနေမှာဆိုလို့ရှိရင်သူက liquefaction ဆိုတဲ့ဥစ္စာဖြစ်တတ်ပါတယ်ဖြစ်တတ်တယ်ဆိုတာနဲ့သူကသူ့ရဲ့ဒီအောက်မှာရှိတဲ့ဒီငကူကရှိတဲ့အားဒီ foundation ဆွမ်းအားဒီပျက်စီးယိုယွင်းသွားတယ်ပျက်စီးယိုယွင်းသွားတဲ့အခါမှာအားမရှိသလောက်ဖြစ်သွားတဲ့အချိန်မှာအပေါ်အဆောက်အဦကိုသူကခံပေးရနိုင်စားမရှိတော့အဆောက်အဦကပြိုကျမှာ
အဲ့ဒါလေးကိုနည်းနည်းမျက်စီတဲ့ပုံနည်းနည်းရှင်းပြပေးပါ
ဒီမြေစီလွာထဲမှာဆိုလို့ရှိရင်မြေအောင်ရေဆိုတာရှိတတ်ပါတယ်တကယ်လို့မြေအောင်ရေမရှိဘူးဆိုလို့ရှိရင်တော့ခုနကပြောတဲ့ liquefaction ဖြစ်ဖို့အလားအလာမရှိပါဘူးဟုတ်မျိုးကြီးက sinking ဖြစ်နေတယ်နော် sink ဖြစ်နေရတဲ့အကြောင်းရင်းဒီ Bangkok မြို့မှာသူက ground water ကိုသူကအရန်တုံးတယ်မြေအောင်ရေအရန်တုံးတယ်တုံးတဲ့အခါကျတော့မြေအောင်ရေရဲ့ water table ကျသွားတယ်
ကြောက်သွားတဲ့အခါကျတော့ဝါတာတိပယ်ကြောက်သွားတဲ့အခါကျတော့အပေါ်မှာရှိတဲ့ဒီခုနအန်ကွန်ဆာလိုက်တက်မတီးရယ်စီဒီကွန်ပက်ရှင်ဖြစ်တယ်ကွန်ပက်ရှင်ဆိုတာရေးနေရာမှာတော့ကြောက်သွားတာပေါ့ရေးရှင်တော့ရေးတော့ပရက်ရှာနဲ့သူကခံထားတာပုံမှန်တော့အဲဆွေဖာလှုပ်လိုက်တော့ဒီရေတွေကလှုပ်ကုန်ပြီးတော့ပေါ်ဝါတာပရက်ရှာခုနဥစားရဲ့ခုနဘယ်လိုခေါ်မလဲဒီကျွန်တော်တို့ညီမြကြီးပြက်သွားတာတက
ောက်ရေကဒီခုနကျွန်တော်တို့ပြောတဲ့ဒီ unconsolidated material တို့တွဲဆမှုမရှိတဲ့အမှုန်နေစားကြောက်မှုန်နေကြတဲ့မှာသူကရေရရှိနေအဲ့ဒီရေကလည်းသူကတံပြန်ဖိအားကိုပေးနိုင်တဲ့ဖိအားရှိတယ်အဲ့ဒါကိုကျွန်တော်တို့ pore water pressure လို့ခေါ်တယ်အဲ့ဒီရေဓုရတွန်းကန်အားပေးရတဲ့အတွက်ကြောင့်မလို့သူ့မှာဆောက်တဲ့အဆောက်အဦတွေခံနိုင်နေရှိတယ်ငလျင်လှုပ်လိုက်တဲ့အခါကျတော့အဲ့ဒီခုနပြောတဲ့ကျွန်တော်တို့ကြောက်မှုန်ကြားတွေတဲမှုန်ကြားတွေမှာရှိတဲ့ရေတွေဒီသူကလှုပ်ခတ်သွားတာလှုပ်ခတ်သွားတော့ငိုရှိတဲ့အနေထားကနေဒီရေတွေကရွေ့ရှားသွားတာဒီရွှေသွားတဲ့ရေတွေကတနည်းအားဖြင့်သွားဆုမိလိုက်တဲ့အခါကျတော့ကျွန်တော်တို့နုံးမြေလိုဖြစ်သွားတယ်တနည်းအားဖြင့်ရေတွေကများတာငကွက်ရေတွေကညင်ညင်မြတ်မြတ်သူကတနည်းအားဖြင့်မှာရှိနေရနေပြီးတော့ငလင်းရဲ့လှိုင်းကြောင်လို့ဒီရေတွေကတနည်းအားကိုရွေ့လျှောစီးသွားတဲ့အချိန်မှာရေဓုများသွားတဲ့နေရာမှာဒါဖြစ်တာဖြစ်လဲဆိုတော့ရွှွ่นလို့ဖြစ်သွားပြီးတော့အပြော့သွားပြီးတော့အဲ့ဒီပြော့တဲ့နေရာဟိုနေရွှွ่นနေရာသူကခုနပြောတဲ့ဒီအဆောက်အဦတွေထမ်းထားနိုင်တဲ့အင်အားမရှိတော့ဘဲနဲ့ပျက်စီးသွားခြင်းဖြစ်ပါတယ
်ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ဒါကြတော့ဒေါခင်မျိုးသက်အပတ်စဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ် FOA ရဲ့စနေနေ့မနက်ဖက်အသံတွေအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်စနေနေ့မနက်တိုင်းမှာအပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးကဏ္ဍသုတဆောင်နဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာတွေကိုပုံမှန်ထုတ်လွှင့်ပေးပါတယ်ကျွန်တော်တို့ VOA ရဲ့အသံတွေအစီအစဉ်တွေကိုကြည့်ရှုနာတော်တာဆင်လို့ရဆိုလို့ရှိရင် website စာမျက်နှာမှာလည်းတော်ရောက်ကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်အခုတော့ကျွန်တော်တို့တန်တင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတည်းပြောပြပါအောင်မယ
်ရုရှားနဲ့တူရကီနိုင်ငံရဲ့ဝင်ကြီးနှစ်ဦးတို့ဟာတူရကီနိုင်ငံအန်ကာရာမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့ရုရှားရဲ့ဓာတ်မြေဩဇာနဲ့တိနံပြင်ပပို့ကုန်တွေပေါ်မှာကန့်တတ်မှုတွေကိုပယ်ဖျက်ပေးဖို့နဲ့ကုလသမဂ္ဂကနေဂျာဝင်ပြီးတော့ဆစ်ဆက်ပေးနေတယ်ပင်လယ်နက်ကနေတဆင့်ယူကရိန်းကောက်ပဲတိနံတင်ဖို့နိုင်ရေးသဘောတူညီချက်ကိုတက်တန်းတိုးဖို့အတွက်သဘောတူညီခဲ့ကြပါတယ်။ဝန်ကြီးနှုတ်ဟာပင်လယ်နဲ့ကောက်ပဲတည်နယ်သဘောတူညီချက်အကောင့်ထဲပေါ်ဖို့ဘာကြောင့်ပြက်ကွက်နေလဲဆိုတာကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဗရော့ဖ်ကအနောက်နိုင်ငံတွေကရုရှားရဲ့လေယာဉ်ပုတ်ကုန်တွေကိုအတားအဆီးဖြစ်နေအောင်ထပ်တိုးလှုပ်ဆောင်နေမယ်ဆိုရင်ရုရှားကဒီသဘောတူညီချက်ကိုတက်တန်းထပ်မတိုးဘူးလို့အရင်တုန်းကချိန်ချောက်ထားခဲ့တာဖြစ်ပါတယ်။ပါကစ္စတန်အစိုးရဟာနိုင်ငံအနောက်တောင်ပိုင်းဘလူးချီစတန်ပြည်နယ်ထဲမှာတိုက်ခိုက်ဖို့စီစဉ်နေတဲ့အစွန်းရောက်စစ်သွေးကြောခွဲထွက်ရေးအဖွဲ့ခေါင်းဆောင်ကိုဖမ်းဆီးရမိတယ်လို့တောက်ကြံနေမှာသတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးထိန်သိမ်းခံရသူဟာဂူဇာအင်မန်ဖြစ်ပြီးတော့သူဟာဘလူးချာနက်ရှင်နယ်အာမေးလို့ခေါ်တဲ့ BNA အဖွဲ့ကိုထူထောင်ခဲ့သူဖြစ်ပြီးတော့သူဟာဒါဇင်နဲ့ချီတဲ့အကြမ်းဖက်မှုတွေလုပ်ခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောကြားပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့အရှိမြောက်ပိုင်းအမျိုးသမီးတွေဦးစီးလောက်ကိုင်းတဲ့ရေဒီယိုအသံလွှင့်ဌာနတစ်ခုဖြစ်တဲ့ဆာတိုင်းဘာနာဝမ်အမျိုးသမီးအသံလို့အမည်ရတဲ့ရေဒီယိုလိုင်းကိုပြန်လည်ထုတ်လွှင့်ခွင့်ရသွားပါပြီ။ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အကြီးအကဲသိက္ခာရောရဆာရာဒေါက်တာကလမ်ဆမ်ဆန်ကိုစစ်ကောင်စီကထောင်ဒဏ်6နှစ်အပြစ်ချမှတ်လိုက်ပါတယ
်။တရင်ချင်းချုပ်တွေကိုဂျော်ကင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့အသံလွှင့်စီစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအထိုင်တို့ဖြစ်ပါတယ်။ VO ရဲ့စနေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပါပြီ။ VO ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်တာရှင်မြန်မာပြည်သူအပေါင်းလည်းဘေးရန်တွေဝေးကွာကြပါစေ။ကျွန်တော်ကတော့အစီအစဉ်မူတာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။
This program has come to you from the Voice of America, Washington.